Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မေလ4ရက်ဗုဒ္ဓဟူးနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင်
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတလောက်အကျုံမဲ့ပြပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့အင်ဒီယားနားပြည်နယ်မှာဂရေကျော်သရေဒေါ်နယ်ထရမ့်အနိုင်ရသွားပါတယ်ဖိလစ်ပိုင်နိုင်ငံမှာအာနာရှင်မာကိုစ်ရဲ့တားပြစ်သူဒုသမရရုပ်ပွဲမှာထိတန်းနေရရောက်နေပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြီးညာပေးပါပ
ါကောင်းပါပြီရှင်နိုင်ငံခြားအစိုးရတွေကရိုဟင်ဂျာဆိုတဲ့စကားလုံးသုံးနှုန်းထားတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကဘယ်လိုတုံ့ပြန်ထားပါသလဲ
အဲ့ဒါနဲ့ပတ်သက်ပြီးတော့အတိအကျကျွန်တော်ပြောပြရစီ
ဟုတ်ကဲ့
ကျွန်တော်တို့နိုင်ငံသားရေးဝန်ကြီးဌာနအဲ့လိုမျိုးကောက်ွက်ထားတဲ့အစားမရှိပါဘူးပြေပို့ထားတာလည်းမရှိပါဘူးခင်ဗျာ
မြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝန်ဦးအောင်လင်းပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူရခိုင်ပြည်နယ်အတွင်းဖြစ်နေတဲ့တိုက်ပွဲပြည်ပခါနဲ့ပတ်သက်လို့လွတ်တော်ရဲ့ကိုင်းတွယ်မှုအခြေအနေနဲ့လက်ပတော်တောင်စီမံကိန်းပြန်လည်စတင်လုပ်ကိုင်မဲ့ကိစ္စကိုဒေသခံတွေကန့်ကွက်ကြတဲ့အကြောင်းတွေအပြင်တပတ်အတွင်းအကစားသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တကြီးထိုက်တို့ကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတလောက်ဂျိုမက်ပေဝဲအင်္ဂါနေ့ကကျင်းပခဲ့တဲ့အိန္ဒိယနားပြည်နယ်မှာအနိုင်ရခဲ့ပြီးတဲ့နောက်ဂရေကျွတ်3ဒေါ်နယ်ထရမ့်မှာသမ္မတလောင်းဖြစ်နိုင်သူတူဖြစ်တဲ့ Republican Party ရဲ့ဦးဆောင်ကော်မတီ RNC ကြီးကသုံးလုံးပြောဆိုလိုက်ပါတယ်အကျိုးမဲ့ပေးပွဲမှာတော့ထရမ့်ကမဲအလုံးရဲ့53ရာခိုင်နှုန်းအနိုင်ရပြီး Texas ပြည်နယ် Tellerton မှာ Ted Cruz ကတော့38ရာခိုင်နှုန်းနဲ့ဒုတိယ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ကတော့9ရာခိုင်နှုန်းနဲ့နောက်ဆုံးနေရာမှာရှိခဲ့တာပါ Republican Party ရဲ့သမ္မတလောင်းဖြစ်ရွေးချယ်ခံရဖို့လိုအပ်တဲ့ပါတီညီလာခံကိုယ်စားလှယ်အရေးအတွက် Trump အနေနဲ့မရနိုင်အောင်ဟန်တားဖို့ကြိုးပမ်းရမှာအရေးကြီးတဲ့ပြည်နယ်မှာရှုံးနိမ့်သွားတဲ့အတွက် Cruz ကတော့သမ္မတလောင်းရွေးပွဲကနှုတ်ထွက်သွားပါတယ်မပေးဝဲပြီးထောက်ခံသူတွေကိုမင်းငွန်းပြရမှာတော့မဲဆန်နာရှင်တွေနေနဲ့တခြားလမ်းကိုရွေးချယ်ခဲ့ပြီးသူ့အတွက်အနိုင်ရနိုင်မယ့်လမ်းဆုံးသွားပြီဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါထရမ့်ကတော့အင်ဒီယားနာပြည်နယ်မှာအနိုင်ရလိုက်တာဟာကြီးမားတဲ့အောင်ပွဲဖြစ်တဲ့အကြောင်းပြောဆိုခဲ့သလိုခရုစ်နဲ့ Republican Party ဝင်အဖွဲ့သားတွေဟာရှင်မွမလွယ်တဲ့လူတော်တွေဖြစ်နေတယ်ချီချူစွာပြောကြားသွားပါတယ
် Republican Party ရဲ့သမ္မတလောင်းဖြစ်လာရေးရှင်ပြိုင်ဖို့ Donald Trump ပါဝင်လာခဲ့ချိန်တုန်းကနိုင်ငံတော်ကောက်ခံတဲ့လူထုဆန္ဒအကျိုးကောက်ခံမှုတွေမှာနှစ်ပေါင်းများစွာပြည်နယ်အုပ်ချုပ်ရေးမှုတွေအထက်လွှတ်တော်အမတ်တွေအဖြစ်တာဝန်ထမ်းဆောင်ခဲ့ကြတဲ့များပြားလာတဲ့ဝိုင်းရနိုင်ငံရေးသမားတွေရဲ့နောက်မှာပဲရှိမယ်လို့ဖော်ပြခဲ့ကြတာပါမနေ့အင်္ဂါနေ့ညမှာတော့ Donald Trump ကပါတီတွင်ဆယ်လကြာရှင်ပြိုင်မှုတွေမှာတခြားပြိုင်ဘက်အားလုံးကိုကျော်ဖြတ်နိုင်ခဲ့ပြီးသမ္မတရွေးကောက်ပွဲမှာနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ရှင်ပြိုင်လာရမယ့်အနေအထားကိုရောက်ရှိခဲ့ပါတယ်။ Trump အနေနဲ့ Indiana ပြည်နယ်မှာအနိုင်ရလိုက်တာကြောင့်ဇူလိုင်လမှာကျင်းပမယ့်ပါတီညီလာခံမတိုင်ခင်ပါတီရဲ့သမ္မတလောင်းဖြစ်ရေးအတွက်ညီလာခံကိုယ်စားလှယ်အရေးအတွက်ပြည်မိသွားစေတာလည်းဖြစ်ပါတယ်။Texas အထက်လွှတ်တော်အမတ် Ted Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့ကရှင်ပြိုင်မှုအတွင်း Donald Trump ကိုဟန်တားနိုင်မှုအတွေ့ပါတီညီလာခံကိုယ်စားလှယ်တက်နိုင်သလောက်ရဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့မအောင်မမြင်ဖြစ်ခဲ့ပြီးမနေ့အင်္ဂါနေ့ညကပါတီရဲ့သမ္မတလောင်းရှင်ပြိုင်မှုကနေ Ted Cruz နှုတ်ထွက်ဖို့အကြောင်းဖန်ခဲ့ရပါတယ်။ John Kasich အနေနဲ့ကတော့ပါတီညီလာခံကိုယ်စားလှယ်အများစုရရှိဖို့အခွင့်အလမ်းမရှိပေမဲ့ပါတီညီလာခံမှာတနည်းတစ်ပုံဖိအားပေးနိုင်ရင်မျှော်လင့်ချက်နဲ့ဆက်ပြီးရှင်ပြိုင်နေပါတယ်။
နိုင်ငံရေးချက်တဲ့ရင်ဆိုင်နေရတဲ့ဘရာဇီးသမ္မတဒယ်မာရူဆော့ပေါ်တရားစီရင်မှာဆက်ပြတ်နောက်ရှက်မှုရှိခဲ့တယ်ဆိုတဲ့ဆက်ဆွဲချက်နဲ့စုံစမ်းစစ်ဆေးဖို့အစိုးရရှိနေချုပ်ကတရားရုံးချုပ်ကိုတောင်းဆိုလိုက်တဲ့အကြောင်းမီဒီယာတွေမှာဖော်ပြပါရတယ်။အင်္ဂါနေ့နောက်မှထွက်ပေါ်လာတဲ့သတင်းတွေနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကတော့တစုံတရာအတည်ပြုပြောဆိုတာမျိုးမရှိပါဘူး။အစိုးရပိုင်းရေနံကုမ္ပဏီ Petrobras ကိုစုံစမ်းစစ်ဆေးမှုတွေမှာဂျာဝင်ဟန်တာကိုသမ္မတကကြိုးပမ်းမှုတွေရှိခဲ့တယ်လို့လည်းတန်ကြားရှိတဲ့အကြောင်းဘရာဇီးနိုင်ငံက Global News တင်စာကဖော်ပြခဲ့တာပါ။သမ္မတရူဆော့နဲ့မဟာမိတ်ဖြစ်တဲ့သူ့အရင်သမ္မတလူးစ်အင်ကာချီယိုလူလာတာဆာဗီယာတို့ကိုစုံစမ်းစစ်ဆေးဖို့တောင်းဆိုတဲ့အကြောင်းအစိုးရရှင်းနေချုပ်ရော်ဒရီဂိုရန်နော့ကိုကူကပ်ပြီးဖော်ပြထားတာဖြစ်ပါတယ်။ဘရာဇီးသမ္မတနဲ့သမ္မတဟောင်းနှုတ်ရဲ့တယ်လီဖုန်းပြောကြားချက်တွေကိုကြားဖြတ်ထောက်လှမ်းမှုတွေပေါ်အခြေခံပြီးစုံစမ်းစစ်ဆေးဖို့ဖြစ်လာတာလို့လည်းသတင်းကဖော်ပြခဲ့တာပါ။ဒီကြားမှုတမှုနဲ့စုံစမ်းစစ်ဆေးခံရတဲ့သမ္မတရူဆော့ကတော့အစောဆုံးရှေ့သတင်းပတ်လောက်မှာအယုံကြည်မရှိဆိုတင်သွင်းခံရမယ့်မှုနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။
တရကီနိုင်ငံသားတွေကိုဥရောပမှာအလဲအပတ်နဲ့စီးပွားရေးအတွက်ပြည်ဝင်ခွင့်ဗီဇာမလိုပဲရက်ပေါင်း90အထိဝင်ခွင့်ပြုဖို့ဥရောပကော်မရှင်ကတိုက်တွန်းလိုက်ပါတယ်။တရကီနိုင်ငံအနေနဲ့ဗီဇာနဲ့ပတ်သက်လို့သတ်မှတ်ချက်82ချက်စလုံးပြည့်မီတဲ့အတွက်ဥရောပကဗီဇာကင်းလွတ်ခွင့်မှာအကျုံးဝင်တယ်လို့ပြောဆိုခဲ့တာပါ။ ဒီကနေ့မှာပဲပြင်သစ်နိုင်ငံပါရီမြို့တော်ကအကြောင်းတစ်ခုထဲမှာသတင်းပတ်အနှင်းငယ်ချခိုလုံနေတဲ့ရွှေပြောင်းအခြေချသူတွေကိုရဲတွေကခေါ်ထုတ်တဲ့အချိန်မှာအကြောင်းပြင်ဘက်ကဆန္ဒပြသူတွေကိုမျက်ရည်ရိုပုံသုံးပြီးလမ်းရှင်းခဲ့ပါတယ်။ပြန်လည်ပြင်ဆင်ဖို့အတွက်အလွတ်ထပ်ထားတဲ့ပါရီမြို့တော်အရှေ့မြောက်ဘက်ကယွန်းဂျာရပ်စ်ကျောင်းကိုအနည်းဆုံးရွှေပြောင်းအခြေချသူ150လောက်ဝင်ရောက်နေထိုင်ခဲ့တာဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာတော့သူတို့ကိုကျောင်းကနေဖယ်ရှားဖို့ရဲတွေရောက်လာကြတာဖြစ်ပြီးအထဲကလူတွေကတကားတွေကိုတားဆီးပိတ်ဆို့ထားကြသလိုအပြင်ဘက်ကဆန္ဒပြသူတွေကလည်းအထဲကိုဝင်မရအောင်တားဆီးဖို့ကြိုးစားခဲ့ကြတာပါ။ပြင်သစ်ရဲတွေကပိတ်ဆို့ထားတဲ့ဆန္ဒပြသူတွေကိုလမ်းကြောင်းရှင်းတဲ့အနေနဲ့မျက်ရည်ရိုပုံသုံးခဲ့တယ်လို့ပါရီမြို့တော်ရဲ့ရဲချုပ်က AP သတင်းဌာနကအတီးပြပါတယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ you make a tan nyama bai season ရဲ့ဗုဒ္ဓနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ US နိုင်ငံမြောက်ပိုင်းမှာ cut pashmaga taskant ခုဟို IS သွေးကြွရဲ့အင်္ဂါနေ့ကတက်ခတ်မှုတွင် US Navy Sea American ရေတပ်ထူးတပ်ဖွဲ့ဝင်တို့ကြာဆုံးသွားပါတယ်။တကယ်ခံရချိန်မှာစုထမြောက်ချားစကီတင်ဟာမွဆူမြို့မြောက်ပိုင်းကပက်ရှ်မာကတပ်ဖွဲ့တွေကိုစစ်ပတ်ဆိုင်ရာအကြံဉာဏ်တွေနဲ့အကူအညီတွေပေးရနေတဲ့အချိန်ဖြစ်တယ်လို့လည်းအမေရိကန်ပင်လယ်ကုန်းစစ်ဌာနချုပ်ကပြောပါရယ်။ဂျာမနီနိုင်ငံမှာရောက်နေတဲ့အမေရိကန်ကာဝေးဝင်ကြီးအက်ရှ်ကာတာကတော့အခုဖြစ်ဖြစ်ဟာယူရိုနိုင်ငံဟာအနေရရှိတဲ့နယ်မြေတစ်ခုဖြစ်ရှိနေစေဖြစ်တယ်ဆိုတာကိုသတိပေးလိုက်တာဖြစ်တဲ့အကြောင်းလဲဒီကနေ့ပဲပြောဆိုသွားပါရယ်။ဒါဆိုရင်တော့အမေရိကန်ဦးဆောင်တဲ့နိုင်ငံကညွန်ပေါင်းဖွဲ့ရဲ့ IS သွေးကြွတွေကိုချိန်ပုံရေးစစ်ဆင်ရေးစတင်ခဲ့တဲ့2014ခုနှစ်ကစလို့ယူရိုနိုင်ငံမှာတတိယမြောက်အမေရိကန်စစ်တီတူသိဆုံးခဲ့တာလည်းဖြစ်ပါတယ်။အဲစစ်သွေးကြွတွေကမိုးစမြို့တောင်ပိုင်းနဲ့မြောက်ပိုင်းအရက်တွေမှာရှိတဲ့ကတ်တပ်ဖွဲ့တွေရဲ့ရှေ့ရန်နေရာအများပြားကိုအင်္ဂါနေ့အရင်တက်ချိန်မှာပပောင်းဆောင်ကထိုးစစ်ဆင်တိုက်ခိုက်ချိန်မှာပဲအမေရိကန်စစ်တီကြာဆုံးသွားခဲ့တာလည်းဖြစ်ပါတယ်။
ဆီးရီးယားနိုင်ငံမှာပြက်ပြားသွားတဲ့အဖြစ်ခက်ရက်စဲရေးသဘောတူညီချက်ပြန်လည်ရရှိနိုင်မဲ့အစည်းအဝေးတစ်ရက်ကိုအပိသက်ရေးဆွဲနိုင်ဖို့အမေရိကန်ရုရှားနဲ့ကုလသမဂ္ဂတို့ကဥဆောင်တဲ့အဖွဲ့တစ်ဖွဲ့ကစ조사နေပါတယ်။ဆီးရီးယားဆိုရနဲ့အထိုက်ခံလက်နက်ကိုင်တပ်တွေကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အတွေ့နိုင်ငံစုံပူးပေါင်းပြီး IS စစ်သွေးကြွတွေတိုက်ဖြတ်ရေးကြိုးပမ်းမှုတွေမှာထိခိုက်မဲ့အခြေအနေတွေနဲ့ကြုံနေရတာပါ။အပြည့်အခပြန်လည်ရက်စဲနိုင်ဖို့အတွက်စစ်ဖက်ဆိုင်ရာအချင်းချင်းဆက်သွယ်မှုတွေအပါအဝင်သက်ဆိုင်ရာအဖွဲ့တွေကြားအသေးစိတ်တွေကိုညှိနှိုင်းနေတဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကပြောဆိုခဲ့ပါတယ်။ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒီမစ်ထရူအားအပါအဝင်တာဝန်ရှိသူတွေနဲ့ဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာအရေးပေါ်အစည်းအဝေးကျင်းပပြီးနောက်တနေ့အင်္ဂါနေ့မှာပဲဝင်ကြီးကယ်ရီကပြောဆိုလိုက်တာပါ။ဝင်ကြီးကယ်ရီဟာရုရှားနိုင်ငံသားဝင်ကြီးဆာဂေးလာဗရော့နဲ့လည်းတယ်လီဖုန်းဆက်ဆွေးနွေးခဲ့ပါတယ်။ Syria နိုင်ငံကအပြစ်ခတ်ရက်စဲရေးသဘောတူညီချက်အကောင့်ထဲဖော်နေတဲ့အဖွဲ့ကတော့ American နဲ့ Russia တို့ကပူးတွဲကြီးကြပ်နေကြပါတယ
်။ဖိလစ်ပိုင်နိုင်ငံမှာငွေတန်းပေါင်းများစွာကိုအလွဲသုံးစားလုပ်ပြီးလူခွင့်ရေးချိုးဖောက်မှုတွေကိုလည်းခွင့်ပြုခဲ့တယ်လို့ဆွဆဲခံခဲ့ရတဲ့ကွာလာလွန်ပူးဖိလစ်ပိုင်သမ္မတဟောင်း Ferdinand Marcos ရဲ့တားဖြစ်သူဟာဒုသမ္မတအဖြစ်ရှင်ပြန်ရမှာထိတ်ဆုံးနေရတာရှိနေပါတယ်။ဖရီနယ်မာကော့စ်ဂျူနီယာကတော့မေလာ9ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်ထောက်ခံမှုတွေရရှိရေးကြိုးပမ်းနေတာပါ။ဘွန်ဘွန်လို့လူသိများတဲ့အသက်58နှစ်အရွယ်သားဖြစ်သူမာကော့စ်ရဲ့အလုသမားနဲ့မိန်ကုံးနဲ့မှာတော့လူလူကရင်ဆိုင်နေရတဲ့ပြဿနာတွေအလုသမားတွေရဲ့ပြဿနာတွေကိုအပြောနဲ့မဟုတ်ပဲအလုံနဲ့လက်တွေ့ဖြစ်ရှင်းသွားမှာဖြစ်တဲ့အကြောင်းဂရုပြုပြောကြားခဲ့ပါတယ်။ထောက်ခံသူတွေကတော့အတိတ်ကအမားတွေအပေါ်ကနေသင်ခန်းစာယူပြီးတိုင်းပြည်အတွက်အကျိုးရှိအောင်လုပ်နိုင်မယ်ဒုသမရာတူဖြစ်လာလိမ့်မယ်လို့လည်းမျှော်လင့်နေကြတာပါ။တိုင်းပြည်ရဲ့ဗဏ္ဍာငွေတွေကိုအလွဲသုံးစားလုပ်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့လူလူအုံကြွမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့ဖခင်ဖြစ်သူမာကော့စ်ကတော့နောက်ပိုင်းမှာတိုက်ပြည်ကနေထွက်ခွာသွားခဲ့ရတဲ့ဒီဖြစ်ခဲ့ပါတယ်။သူတမရလောင်းဖြစ်ရှင်ပြန်နေတဲ့တားဖြစ်သူမာကော့စ်ကတော့အတိတ်ကိုပြောင်းလဲနိုင်မှာမဟုတ်တာကြောင့်အနာဂတ်ကိုသာမျှော်ကြည့်ရဖို့လေမိန်ကုံးမှာထည့်သွင်းပြောဆိုသွားခဲ့တာပါ။ဖလက်ပိုင်တမရဗနက်နိုအကီနို3ကတော့တောင်းပန်စကားပြောဖို့ဖိအားပေးနေပေမဲ့လက်ရှိထက်လွတ်တော်မှာတောင်းယူထားတဲ့မာကော့စ်ဂျူနီယာကတော့သူမလုပ်ခဲ့တဲ့ကိစ္စအတွေ့မတောင်းပန်နိုင်ဘူးလို့ငြင်းဆန်ထားပါတယ်။
အိန္ဒိယနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ကဆုပ်ယုပ်မှုဘက်ကိုဦးတည်နေတယ်လို့အမေရိကန်ကော်မရှင်တစ်ခုရဲ့အစီရင်ခံစာမှာဖော်ပြလိုက်တဲ့အပေါ်အိန္ဒိယဘက်ကပြင်းပြင်းထန်ထန်ပြန်လည်ခြေပါပါတယ်။ပြီးခဲ့တဲ့2015ခုနှစ်အတွင်းအိန္ဒိယနိုင်ငံမှာဘာသာရေးကွဲပြားမှုတွေကြားတီးခံနိုင်မှုကျဆင်းလာခဲ့တယ်လို့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေလည်းတိုးလာခဲ့တယ်လို့ USCIRF အ အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်အဖွဲ့ကမကြာခင်ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကတော့အိန္ဒိယလူမှုအတိုင်းအဝိုင်းနဲ့အခြေခံဥပဒေကိုကြာကြာနာနာနားလည်မှုမရှိတဲ့ဒီအစီရင်ခံစာကိုအလေးထားမှာမဟုတ်ဘူးလို့တုံ့ပြန်ပါတယ်။အိန္ဒိယနိုင်ငံဟာခိုင်မာတဲ့ဒီမိုကရေစီအခြေခံမူတွေနဲ့ဖွဲ့စည်းထားတဲ့မတူကွဲပြားမှုတွေကိုလက်တင်ခံတဲ့လူမှုအတိုင်းအဝိုင်းတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံရဲ့အခြေခံဥပဒေဟာဆိုရင်လေဘာသာရေးလွတ်လပ်ခွင့်အပါအဝင်နိုင်ငံသားတွေအားလုံးအတွက်မူလအခွင့်အရေးတွေကိုအမခံချက်ပေးထားတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရဘီကာဆွာရက်စ်ကပြောဆိုပါတယ
်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိညီထိုက်တို့ကကြေညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေရဲ့အလက်ပါအရင်ဦးဆုံးတော့နိုင်ငံခြားအစိုးရတွေကရိုဟင်ဂျာဆိုတဲ့စကားလုံးသုံးနှုန်းထားတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကဘလို့တုတ်ပြန်ထားကြောင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံအနေနဲ့တရားဝင်အတိအမှတ်ပြုမထားတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမသုံးစေခြင်းပေမဲ့လို့နိုင်ငံခြားအစိုးရတွေကသူတို့ကိုယ်ပိုင်သဘောနဲ့ခေါ်ပေါ်သုံးစွဲတာကိုတော့တရားဝင်ကန့်ကွက်စရာမလိုဘူးလို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်အမေရိကန်တန်ယုံရဲ့ကြေညာချက်တစ်ခုမှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းခေါ်ပေါ်သုံးစွဲတာနဲ့ပတ်သက်လို့ဆန္ဒပြကန့်ကွက်မှုတွေရှိခဲ့ပြီးတဲ့နောက်နိုင်ငံခြားဌာနဘက်ကဒီကိစ္စအပေါ်အမေရိကန်တန်ယုံကိုတရားဝင်ဆက်သွယ်စာပေးပို့ခဲ့တဲ့ဆိုပြီးသတင်းတွေထွက်ပေါ်ခဲ့တာပါမြန်မာနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးအောင်လင်းကိုကိုရန်နိုင်ကဆက်သွယ်မေးမြန်းရမှာမြန်မာနိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့အခုလိုတရားဝင်စာဆက်သွယ်လို့ကန့်ကွက်တယ်ဆိုတာကိုသူကအခုလိုညင်းဆိုထားတာပါ
အဲ့ဒါနဲ့ပတ်သက်ပြီးတော့အတိအကျကျွန်တော်ပြောပြရစီ
Okay
ကျွန်တော်တို့နိုင်ငံခြားရေးဝန်ကြီးဌာနအဲ့လိုမျိုးကန့်ကွက်ထားတဲ့စာမရှိပါဘူးပေးပို့ထားတာလည်းမရှိပါဘူးခင်ဗျာ
ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးလုံးဝတန်ရုံးကိုဘာမှအကြောင်းကြားထားတာမရှိဘူးပေါ့နော
်မရှိပါဘူးခင်ဗျာ
Okay ဆိုတော့ကျွန်တော်တဆက်တည်းပဲခက်တူတူလေးပဲမေးချင်ပါတယ်နိုင်ငံခြားရေးဝန်ကြီးဌာနမှာရောဒီရိုဟင်ဂျာဆိုတဲ့အသုံးအနှုန်းနဲ့ပတ်သက်ပြီးတော့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ policy ရောဘယ်လိုရှိပါလဲမူဝါဒဘယ်လိုရှိပါလဲ
နိုင်ငံခြားရေးဝန်ကြီးဌာနတွေမကပါဘူးမြန်မာနိုင်ငံတနိုင်ငံလုံးနိုင်ငံတော်အစိုးရကစပြီးတော့နံပါတ်ပြည်သူတရားလုံးဝနေမျိုးရိုဟင်ဂျာဆိုတဲ့စကားကိုကျွန်တော်တို့တုံးတာမရှိပါဘူးတရားဝင်အနေနဲ့ရိုဟင်ဂျာဆိုတဲ့စကားဟာဆိုလို့ရှိရင်ပြပနေပြီးတော့ဟိုကျွန်တော်တို့ဟိုအဲဒီမသက်ဆိုင်တဲ့အဲဒီမြန်မာနိုင်ငံမှာရေးချင်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်မသက်ဆိုင်တဲ့လူတွေကနေပြီးတော့သုံးတဲ့စကားဖြစ်ပါတယ
်ကျွန်တော်ဒါပေမဲ့ကျွန်တော်ခုနကဟိုတန်ဟိုဟာပေါ့တမရယုံဘက်ကိုမေးကြည့်တော့ဦးစောထေကတော့ဒီနိုင်ငံခြားရေးဝန်ကြီးဌာနကနေပြီးတော့ဒီလိုမျိုးအကြောင်းကြားထားတဲ့ဟာမျိုးရှိတယ်ဆိုတဲ့ပုံစံမျိုးကျွန်တော်ပြောသွားတယ်
ဦးစောထေကကျွန်တော်ဆက်သွယ်လာတာမရှိပါဘူးနိုင်ငံခြားရေးဝန်ကြီးဌာနကနေပြီးတော့လည်းဒီလိုမျိုးခင်ဗျားတို့ပြောနေတဲ့အမေရိကန်တန်ယုံကိုတရားဝင်ကန့်ကွက်တယ်ဆိုတဲ့စကားလည်းမရှိပါဘူးကျွန်တော်အနေနဲ့တရားဝင်ကန့်ကွက်လို့လည်းဟိုမသိတော့ဘူးလို့ထင်ပါတယ်ဒါသူတို့နိုင်ငံကသူတို့ကသူတို့တုံးတဲ့စကားကိုကျွန်တော်တို့ကမတုံးတဲ့ဆိုတဲ့ဟာကိုကန့်ကွက်တဲ့ဟာတော့တဘာဝမကြဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့
ကျွန်တော်တို့ကဆိုလို့ရှိရင်ဒိုရင်ရိုဟင်ဂျာကိုမတုံးစေချင်ပါဘူးဆိုတဲ့ဟာတော့သူတို့ကတော့ကျွန်တော်တို့အပြစ်ပေးပါတယ်ကျွန်တော်တို့ရိုဟင်ဂျာဆိုတဲ့ဟာတုံးခြင်းအပြင်နိုင်ငံမှာဖြစ်ပေါ်နေတဲ့ကိစ္စတွေကိုအဲဟိုဖြေရှင်းတဲ့နေရာမှာအထောက်အကူမပြုပါဘူးဆိုတဲ့ဟာကိုလည်းသူတို့လည်းသိပါတယ
်ဟုတ်ကဲ့အဲ့တော့ကန့်ကွက်တာတော့မဟုတ်ဘူးမတုံးစေခြင်းဘူးလို့အင်္ဂလိပ်ဘက်ကတော့ပြောခဲ့တယ်ပေါ့
ဟိုကျွန်တော်တို့ကသုံးတာကိုကြိုက်ဘူးမကြိုက်ပါဘူးမတုံးလည်းမတုံးစေခြင်းမဟုတ်ဘူးဒါပေမဲ့အဲ့လိုမျိုးမတုံးစေခြင်းဘူးကန့်ကွက်တယ်ဆိုတဲ့ဟာကိုလည်းတရားဝင်သူတို့အနေနဲ့ခင်ဗျားပြောသလိုတရားဝင်ကန့်ကွက်တာမရှိပါဘူးကျွန်တော်တို့ရဲ့ခံစားချက်ကိုတော့သူတို့သိပါတယ
်အဲ့တော့ကိုဒီမတုံးစေခြင်းတဲ့ကိစ္စကိုတော့ပြောဘူးတယ်ဒါပေမဲ့တရားဝင်ကန့်ကွက်တာတော့မဟုတ်ဘူ
းမတုံးစေခြင်းဆိုတဲ့ဟာကတော့ကျွန်တော်တို့ဆရာကဟုတ်တင်ဆက်ကနေပြီးတော့ကျွန်တော်တို့ပြောခဲ့တဲ့ဇာတ်ကားဖြစ်ပါတယ်ကုလသမဂ္ဂမှာလည်းကျွန်တော်တို့ပြောပါပါတယ်ကျွန်တော်တို့နဲ့နိုင်ငံဆက်ဆံရေးပြုလုပ်နေတဲ့နိုင်ငံအားလုံးကိုလည်းကျွန်တော်တို့ပြောပါတယ
်မြန်မာနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးအောင်လင်းကိုကိုရန်နိုင်ကဆက်သွယ်မေးမြန်းခဲ့တာပါမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ဂျေစကော့မန်ဆက်ကတော့ပြီးခဲ့တဲ့28ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာအစိုးရကလက်မခံတဲ့အတွက်ဒီနာမည်ကိုမသုံးဘဲနေမှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်လူမှုအတိုင်းအဝိုင်းတွေအနေနဲ့ဘယ်နေရာမှာပဲရှိနေနေသူတို့ကိုခေါ်စေခြင်းတဲ့အမိကိုဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုတာကိုအတိအမှတ်ပြုရဟာအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာအတိုင်းအဝိုင်းအတွက်လှုပ်ယိုးလှုပ်ဆင်ကိစ္စသာဖြစ်တဲ့အကြောင်းလည်းပြောဆိုပါရယ်ဒီလိုအခြေအနေမျိုးမှာတက်ဆိုင်ရလူမှုအတိုင်းအဝိုင်းကခေါ်စေခြင်းတလို့တုံနှုံးလေးရှိပြီးဒါဟာလည်းနိုင်ငံရေးဆုံးဖြတ်ချက်မဟုတ်တဲ့အကြောင်းတန်အမတ်ကြီးကပြောဆိုထားတာပါ ပြီးခဲ့တဲ့ဧပြီလ16ရက်နေ့ကရခိုင်ပြည်နယ်မှာလူပေါင်း40လောက်တေဆုံးခဲ့ရတဲ့ဆက်လီမတော်တဆနှင်းမြှုပ်မှုမှာရိုဟင်ဂျာလို့အမေရိကန်တန်ယုံကခေါ်ပေါ်တုံးဆွဲခဲ့တာပါ။ဒီအပေါ်အမျိုးသားရေးဝါဒီတို့ကအမေရိကန်တန်ယုံကိုကန့်ကွက်ဆန္ဒပြခဲ့ကြသလိုမြန်မာအစိုးရအနေနဲ့လည်းဒီကိစ္စအပေါ်တန်ယုံကိုတရားဝင်ကန့်ကွက်ဖို့ဆိုပြီးတောင်းဆိုခဲ့ကြပါတယ်။မြန်မာအစိုးရအနေနဲ့ကတော့ရခိုင်ပြည်နယ်အတွင်းကမွတ်စလင်လူနည်းစုတွေကိုဘင်္ဂလီလိုသာခေါ်ပေါ်တုံးဆွဲပြီးအဲ့ဒီဒေသခံမွတ်စလင်တွေကတော့သူတို့ကိုသူတို့ရိုဟင်ဂျာလို့သုံးနှုန်းကြပါတယ်ရှင်။အခုတစ်ဆက်ထဲမှာပဲရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့တိုက်ပွဲပဋိပက္ခနဲ့ပတ်သက်ပြီးလွှတ်တော်ဘက်ကဘလို့ကင်တွယ်တယ်လဲဆိုတာကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေအ мян ရက်စဲရဲအတွက်လွှတ်တော်အတွင်းအရေးကြီးဆိုကိုမှတ်တမ်းအနေနဲ့သာထားရှိဖို့အမျိုးသားလွှတ်တော်ကအဆုံးဖြတ်ခဲ့ပါတယ်။တိုက်ပွဲတွေဖြစ်ရမှာအေးအေးရခိုင်လက်နက်ကင်ဖွဲ့ဘက်ကစတင်တိုက်ခိုက်နေကြတာဖြစ်ပြီးတိုက်ပွဲတွေရပ်ဖို့အတွက်တစ်ဖက်သားလုံးလို့မရဘူးလို့တမတော်သားကိုယ်စားလှယ်တွေဘက်ကထောက်ပြခဲ့ကြပါတယ်ဒီအကြောင်းကိုတော့မမေခါကတင်ပြပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တမတော်နဲ့အေးအေးလက်နက်ကင်တပ်ဖွဲ့တို့အကြားတိုက်ပွဲတွေအ мян ဆုံးရပ်တန့်ဖို့နဲ့နိုင်ငံရေးအရဆွေးနွေးဖို့အရေးပေါ်အဆိုကိုမှတ်တမ်းအနေနဲ့ထားရှိဖို့အမျိုးသားလွှတ်တော်မှဒီကနေ့ဆုံးဖြတ်ခဲ့တာပါ။ဒီအဆိုကိုတော့ရခိုင်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေစိန်အောင်ကမေလ၂ရက်နေ့ကတင်သွင်းခဲ့တာပါ။အဆိုရအနေနဲ့မကြခင်မှာပဲတိုင်းရင်းသားလက်နက်ကင်တွေအားလုံးပါဝင်တဲ့ညီလာခံတရက်ခေါ်ယူဖို့ရှိနေတယ်လို့အမျိုးသားလွှတ်တော်ဥက္ကဋ္ဌမန်ဝင်းခိုင်တန်းကအခုလိုပြောဆိုလိုက်ပါတယ်
။နိုင်ငံတော်အနေနဲ့အပြစ်ခံရဲ့စီရင်မှတစ်ဆင့်ထောက်ဝညီငယ်ရင်းရရှိအောင်ဆောင်ရွက်ရမှာမပါဝင်သေးတဲ့ဖွဲ့များကိုပါဝင်အောင်ဆောင်ရွက်မှာဖြစ်တဲ့အတွက်အေးလက်ကနက်ကန်အဖွဲ့အစည်းကလည်းငင်းငင်းလုံးကမှပါဝင်လာနိုင်မှာဖြစ်ပါတယ်။ကိုယ်စလိုတည်းရဲ့ဆွေးနွေးချက်ထက်မှာတဖွဲ့တွင်ဆွေးနွေးမှုမျိုးပဲနဲ့တိုင်းရင်းသားအဖွဲ့အစည်းများအားလုံးဆွေးနွေးရန်လူကြောင်းပါဝင်နေလို့နိုင်ငံတော်အနေနဲ့ကလည်းအပြစ်ခံရစေရင်ငင်းငင်းလုံးငန်းစီတွေမှာမပါဝင်သေးတဲ့အဖွဲ့များကိုပါဝင်စေပြီးအပြစ်ခံရစေရင်ငင်းငင်းလုံးငန်းစီတွေကိုအစဉ်ဆိုင်ဆောင်ရွက်နေကြောင်းပေါ်ပေါ်နေတဲ့အတွက်မှတ်တမ်းတင်ထားရှိတဲ့ကြောင်းတွေ့ရှိရပါတယ
်လက်ရှိမှာဘူးဒီတောင်မောင်တော်ရသေတောင်ပုံနာကျွန်းမြို့နယ်ကြောက်တော်စတဲ့ဒေသတွေမှာတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကတင်ပြထားပါတယ်စစ်ချောင်ဒုက္ခတဲ့2000လောက်ခန့်ရှိနေပြီးအခုလောလောဆယ်စားရေးတောက်ရေးနေရေးထိုင်ရေးကျန်းမာရေးကအစပြဿနာတွေရှိနေတာကြောင့်လိုအပ်ချက်တွေလည်းရှိနေပေမဲ့ဒီနေ့ထိပြည်내အစိုးရကကိုတီတော်စုအစိုးရကရောကူညီပေးခြင်းမတွေ့ရသေးဘူးလို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကဒီအတွက်ရခိုင်လက်နက်ကိုင်အေအေကိုနိုင်ငံရေးအရာဆွေးနွေးပွဲကိုဖိတ်ခေါ်ပြီးတိုက်ပွဲတွေကိုအ мян ဆုံးရပ်တန့်ဖို့ကိုယ်စားလှယ်အချုပ်ကထောက်ပြခဲ့ကြတာပါရခိုင်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကလက်ရှိရခိုင်ပြည်နယ်ကြုံတွေ့နေရတဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဒုက္ခတွေဒီကကြောင့်နေတာလားအော်ဒါဆွေးခံရမှာဟိုဖြစ်တော့ဖြစ်ပါလေအော်ဒါကရေခါလူနာနဲ့နိုင်ငံပစ္စည်းတွေကိုမနာကြလိုက်ထိုင်နေရပါတယ်။ရောဒီယမန်တို့လူငယ်အုပ်စုဘော်ဒါဆွေးခံရပြီဆိုရင်တော်လုံးကအဲ့ဒီလူတွေအတွက်စွန့်ရင်ကြောက်ကြပူပင်နေကြရပါတယ်။အခုတိုက်ပွဲတွေအတွင်းမှာအတိအကျဘော်ဒါဆွေးခံရလူ20လောက်ရှိပါတယ
်။ရခိုင်ပြည်နယ်တွင်းကတက်မတော်နဲ့အေအေလက်နက်ကင်တက်အကြားပြီးခဲ့တဲ့ April 16ရက်နေ့ကစတင်ပြီးရင်းဆိုင်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ရတာကြောင့်နှစ်ဖက်အကြဆုံးများခဲ့ပါတယ်။တိုက်ပွဲတွေဖြစ်နေတာကငြင်းငြင်းရေးကိုပိုအလန့်ဝင်နေတာကြောင့်နှစ်ဖက်စလုံးသတိထားဖို့လွှတ်တော်ကိုယ်စားလှယ်အချို့ကထောက်ပြမှုတွေရှိပါတယ်။ဒီတိုက်ပွဲတွေကြောင့်ထောင်ချီတဲ့ဒေသခံပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပြီးစားဝတ်နေရေးအခက်အခဲတွေနဲ့ရင်းဆိုင်နေရတဲ့အခြေအနေဖြစ်နေပါတယ်။ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးကာကွယ်ရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဒုတိယဗိုလ်မှူးကြီးစိန်ဝင်းကတော့
တခိုင်ပြည်နယ်အတွင်းမှာကြောက်ရွံ့စေကြောက်ရွံ့တဲ့သောမျိုးသားရေးအနေအများကိုရပ်ွယ်ပြုပြီးတိုင်းရင်းသားများအရေးကိုဦးစားပေးကာကွယ်ဆောင်ရွက်နေတဲ့ပြည်ထောင်စုတပ်မတော်ကိုယခုလိုစတင်တိုက်ခိုက်ခြင်းဟာအမျိုးသားရေးအနေအကိုလက်ကမ်းပေါ်နေတဲ့ပြုမူတာဖြစ်ကြောင်းပြောကြားလိုပါတယ်
။နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကတော့27ရာစုပင်လုံညီလာခံကိုအ мян ဆုံးခေါ်ယူသွားမှာဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကထားဆောင်ရွက်နေတဲ့ MPC မြန်မာငြိမ်းချမ်းရေးစင်တာကိုပြန်လည်ဖွဲ့စည်းကာအားလုံးပါဝင်တဲ့ငြိမ်းချမ်းရေးညီလာခံတရက်ကိုခေါ်ယူနိုင်ရေးကြိုးပမ်းသွားမယ်လို့ပြောဆိုထားတာကြောင့်တိုင်းရင်းသားတွေဘက်ကကိုနိုင်ငံရေးလှိလာတုံ့တက်သူတွေဘက်ကပါဒီညီလာခံမှာတိုင်းရင်းသားပေါင်းစုံပါဝင်လာမလားဆိုတာကိုစောင့်ကြည့်ရမယ်လို့တုံ့တက်နေကြပါတယ်ရှင်
ရခိုင်ပြည်နယ်အတွင်းဖြစ်နေတဲ့တိုက်ပွဲပဋိပက္ခနဲ့ပတ်သက်ပြီးလွှတ်တော်ရဲ့လက်ရှိကင်တွယ်မှုအကြောင်းကိုမြင်ခပြောပြပေးခဲ့တာပါရှင်။အခုတော့လက်ပတောင်းတောင်ကျင်းနီစီမံကိန်းပြန်လည်စတင်လုပ်ကိုင်မဲ့ကိစ္စနဲ့ပတ်သက်ပြီးတလဲကြည့်ကြရအောင်ပါ။ဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံနေရဆဲဖြစ်တဲ့သခိုင်းတိုင်း မုံရွာခရိုင်ကလက်ပရောင်တောင်တင်းနီစီမံကိန်းကိုမေလ9ရက်နေ့မှာပြန်လည်စတင်တော့မယ်လို့မြန်မာဝန်ပောင်ကုမ္ပဏီဘက်ကပြောခဲ့ပြီးတဲ့နောက်ကျေးရွာပေါင်း10ရွာလောက်ကယာကနန်းလောက်ရှိတဲ့ဒေသခံတွေဟာဒီကနေ့မေလ4ရက်နေ့မှာတင်းနီစီမံကိန်းဝင်တဲ့အထိခြံစည်းရိုးဖယ်ရှားဝင်ရောက်ပြီးကန့်ကွက်မှုတွေပြုလုပ်ခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော့မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
လက်ပရောင်းတောင်ကျင်းနီစီမံကိန်းကနေမေလ9ရက်နေ့မှာကျင်းနီစတင်ထုတ်လုပ်တော့မယ်ဆိုပြီးမြန်မာဝန်ပောင်ကုမ္ပဏီကကြေညာခဲ့ပြီးတဲ့နောက်ဒေသခံတွေကဆန္ဒပြမှုတွေဇက်တိုက်ဆိုသလိုလှုပ်ဆောင်ခဲ့တာပါဒီကနေ့မှာတော့ကျေးရွာ10ရွာခန့်ကလူလူတွေဟာစီမံကိန်းရှိရာအတွင်းပိုင်းနေရာတွေအထိခြံစည်းရိုးတဆူကြိုးတွေကိုဖယ်ရှားဝင်ရောက်ပြီးဆန္ဒပြခဲ့ကြတယ်ဆိုပြီးဒေသခံဖြစ်သူမတ်ဆန္ဒကပြောပါတယ်ပန်းပန်းဆို
င်တဲ့တော့အကြောင်းမှာပါရဲ့ဟောပေါ့ဒီ2005လ2006မှာဒီဝန်ပောင်ကုမ္ပဏီကကျုပ်တို့ရတဲ့တောင်းရင်ပြရမယ်ပြီးတော့မက်ဖင်ကစပြီးတော့ဒီနေ့စီမံကိန်းထုတ်လုပ်မှုစတင်တော့မယ်ဆိုပြီးရုံးဝင်ပြောင်းပြောင်းရမယ်ပေါ့။အဲဒါကြောင့်မို့ဒီမှာတို့ဒေတာဆောင်တွေကဒီစီမံကိန်းဟာဒီတက်နေတဲ့စီမံကိန်းဖြစ်တဲ့ဒီကကြတော့ဒီစီမံရော်ကြီးတော့ဘယ်အမည်ဝေဆာနဲ့ပတ်သက်ဖြည့်ချင်းမပေးဘူး။ပြီးတော့အစီအမံစာတိုင်းလောက်ဆောင်မှုမရှိဘူး။ဒါမှမဟုတ်လို့ဒီစီမံကိန်းကိုကန့်ကွက်တဲ့ဆက်ထားတဲ့ဆိုပြီးတော့ဒီမှာတို့ကသွားပြီးတော့ဒီစီမံကိန်းကိုကန့်ကွက်တာလားဒီဆက်မလုပ်ဖို့ရပါဘူး။
ဒီကနေ့တင်းမာမှုတွေပြင်းထန်ခဲ့ပြီးကျေးရွာသား300ချက်မနည်းဟာစီမံကိန်းရှိရာအဆောက်အဦရဲ့အနီးဆုံးထိဝင်ရောက်ပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံပေးဖို့အတွက်တောင်းဆိုခဲ့ရမှာလုံခြုံရေးအဏာပိုင်များကတားဆီးပိတ်ပင်မှုကိုခံခဲ့ရတယ်ဆိုပြီးဆက်ပြောပြပါဗျာ။ဆမပေါ်တော့
ဒီကတည်းကလမ်းဆောင်ကနေပြီးတော့သူတို့ဆမဆက်သေးကိုသူတို့တို့တွေနဲ့တားထားတယ်။အဲ့ဒါလို့ကျွန်တော်တို့ဒေသခံတွေကဖောက်ပြီးတော့ဝင်နေ။ဝင်တော့ဒီလုံခြုံရေးရဲတွေကနေပြီးတော့နောက်ဆုံးနဲ့သူတို့ဒီဝန်ပါကုမ္ပဏီကိုကာကွယ်တယ်။နောက်ဆုံးပိတ်ပြီးမီးလောင်ပုံထက်တဲ့ဟိုသူတို့ဒီကပြမခေတခါကြီးရောက်တော့ကြတော့သူကအဲ့နေရာနေပြီးတော့ဆက်ပြီးတော့ကာဝယ်တယ်။ဒီမှာတော့ဒေသခံတွေလည်း2-3 နေရာပြန်ပြီးတော့ပေါ့နော်ဒီထောက်ထွက်ကိုကြိုးစားတယ်ဒါပေမဲ့နောက်ထပ်ထောက်ထွက်မယ်ဆိုလို့ရှိရင်လည်းဒီမှာတော့ဒေသခံတွေကသူတို့ထဲကိုပိုင်မဲ့ကူလုံမှုနဲ့တရားစွဲဆိုင်မှာဆိုတဲ့အတွက်နိုင်ပြီးတော့မုံမဲ့ဘူးဒါပေမဲ့ဒေသခံနဲ့ဒီဥက္ကဋ္ဌဝန်ပါကုမ္ပဏီတာဝန်ရှိတဲ့သူနဲ့ဒေသခံကိုတွဲဆုံညှိနှိုင်းပေးဖို့ရခေါ်ပေးပါလို့ဒီတာဝန်ရှိတဲ့အရာရှိကိုပြောနေမယ်လေကူရဘကဘာမှဖြစ်တာမရှိတဲ့အတွက်ကျမတို့ဟာဒီစီမံကိန်းစောင့်ွက်တဲ့ဆက်မလုပ်ပါနဲ့ဆိုပြီးတော့
လေယာဉ်မြေပြန်ရရေးအတွက်အချိန်ပေါင်း290ထက်မနည်းဆန္ဒပြခဲ့တဲ့လက်ပရောင်းဒေသခံတွေဟာအစိုးရသက်လက်ထက်အထိသူတို့မြေယာဉ်ပြန်ရရေးကိုသာတောင်းဆိုသွားမယ်ဆိုပြီးပြောဆိုထားတာပါမြန်မာဝန်ပောင်ကုမ္ပဏီကတော့မြန်မာအစိုးရထံကနေ2013ခုနှစ်တုန်းကစာချုပ်အသစ်ချုပ်ဆိုထားပြီးငှားရမ်းထားတာဖြစ်လို့မြေယာဉ်ပြဿနာတွေဟာအစိုးရနဲ့သာသက်ဆိုင်တယ်ဆိုပြီးမြန်မာဝန်ပောင်ကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုထားတာပါကန့်ကွက်ဆန္ဒပြမှုတွေအများအပြားကြုံနေရတဲ့စီမံကိန်းဟာဒေသခံတွေကိုတနက်နေ့ဖြစ်ခတ်မှုတွေနဲ့လူတက်မှုတွေဖြစ်တဲ့အထိပြဿနာတွေလည်းဖြစ်ခဲ့ပါတယ်။2012ခုနှစ်တုန်းကတော့စီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တာကြောင့်တန်ငါအပားတရားခန့်ဟာမီးလောင်ဒဏ်ရာတွေရခဲ့တာပါ။ဒီအတွက်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးအစီရင်ခံစာတစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်။ဒီစီမံကိန်းကိုအရင်တုန်းကတော့ကုမ္ပဏီတစ်ခုဖြစ်တဲ့မြမဝမ်ပေါင်ကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးအမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်အသစ်ပြန်လည်ချုပ်ဆိုကာမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြမဝမ်ပေါင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့ဆုံးဖြတ်ခဲ့ပါတယ်မကြသေးခင်တုန်းကတော့အဲ့ဒီဒေတာကိုပြီးသူလွတ်တော်ကိုယ်စားလှယ်နှစ်ဦးလာရောက်လေ့လာခဲ့တာပါ။တိုင်းဒေတာကြီးလွတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ကတော့ဒေတာကန်နေနဲ့တွေ့ဆုံကဒေတာကန်ရဲ့လိုအပ်ချက်တွေကိုပြီးသူလွတ်တော်မှာတင်ပြပြီးအချက်လက်ကောက်ခံမှုတွေအပြင်ကျေးလီစီမံကိန်းကိုအကောင့်ထဲပေါ်နေတဲ့ကော်မတီကိုအသစ်ပြန်လည်ဖွဲ့စည်းဖို့လှုံ့ဆော်သွားမယ်ဆိုပြီး VOA ကဆက်သွယ်မေးမြန်းစင်မှာပြောကြားသွားခဲ့ပါတယ်ရှင်။
လက်ပရောင်းတောင်တင်းနီစီမံကိန်းပြန်လည်စတင်လုပ်ကိုင်မဲ့ကိစ္စနဲ့ပတ်သက်ပြီးဒေသခံတွေဆက်လက်ကန့်ကွက်ကြတဲ့အကြောင်းကိုမအေးအေးမှသတင်းပေးပို့ခဲ့တာပါရှင်။အခုတော့တပတ်အတွင်းအားကစားသတင်းကိုနားဆင်ရပါမယ်။ကိုရန်နိုင်ကစူးစီးတင်ပြထားပါရှင
်။ကဘာကျော်ဘောလုံးသမားကြီးပီလီကသူ့အနေနဲ့ FIFA ဥက္ကဋ္ဌရာထူးကိုလက်မခံဘဲညှင်းပယ်ခဲ့မှုတယ်လို့ပြောလိုက်ပါတယ်။ FIFA ကနေသူ့ကိုဥက္ကဋ္ဌလုပ်ဖို့ကမ်းလှမ်းခဲ့တာကိုသူ့ဘက်ကလက်မခံခဲ့တာလို့ပြောပါတယ်။
I was already consulted.
ကျွန်တော်အနေနဲ့လည်းဥက္ကဋ္ဌအကောင့်တယောက်ဖြစ်မယ်လို့မထင်ပါဘူး။ဘာလို့လဲဆိုတော့ကျွန်တော်ကကဘာလုံးကိုကူညီပေးခြင်းတယ်။ခင်ဗျားသိတဲ့အတိုင်းပဲကျွန်တော်ကကဘာအနှံ့ကိုသွားတာလေ။ဒါပေမဲ့ FIFA ဥက္ကဋ္ဌလုပ်တယ်ဆိုရင်စီးတော့ရှိတာပေါ့။ဒါပေမဲ့ကျွန်တော်ကအားလုံးနဲ့အတူရှိခြင်းတယ်။ဒါကြောင့်ကျွန်တော် FIFA ဥက္ကဋ္ဌမလုပ်ဖို့ရွေးခဲ့တယ်
။ဒါပြင်သူ့အနေနဲ့ Olympic ပြိုင်ပွဲမှာလည်းကစားခြင်းတယ်လို့ Pili ကပြောပါတယ
်။ I never
ကျွန်တော်ကစားသမားတက်တန်းတစ်လျှောက်တစ်ခါမှ Olympic ပွဲမှာမကစားဘူးပါဘူး။ဒါကြောင့်လေ Brazil အသင်း Olympic ကိုတစ်ခါမှမနိုင်ဘူးလို့ဖြစ်မယ်လို့ကျွန်တော်အမြင်ဟားသလုပ်တယ်။
ပီလီဟာ1958 62နဲ့80ခုနှစ်တည်းမှာဘရာဇီးလ်နဲ့အတူကမ္ဘာ3ငြိမ်ဘူဆွဲခဲ့ပေမဲ့အိုလံပစ်ပြိုင်ပွဲတော့တစ်ခါမှမကစားခဲ့ဘူးပါဘူး။ဒါပြင်ဘရာဇီးလ်အသင်းကလည်းအိုလံပစ်ပွဲမှာဘူမဆွဲဘူးတာကြောင့်ဒီကြိမ်ရီယိုအိုလံပစ်ပြိုင်ပွဲကတော့ဘရာဇီးလ်အတွက်အိုလံပစ်ရွှေစိတ်ရဖို့အကောင်းဆုံးအခွင့်အရေးလို့ဆိုရမှာဖြစ်ပေမဲ့လည်းရမယ်မရဘူးဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါလိမ့်ဗျာ။ယာရုကနေဆိုင်ငံခံထားရတဲ့ဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌမစ်ချဲလ်ဖလော်တီနီဟာသူ့ကိုဘောလုံးလောကကနေ6နှစ်ပယ်ခံထားတာနဲ့ပတ်သက်ပြီးတော့ CAS လို့ခေါ်တဲ့အကစားဆိုင်ရာအမှုကြတာခုံရုံးမှာတောက်ကြနေကအယူခံဝင်ခဲ့ပါတယ်
ကတည်းက je suis pas un habitué des tribunaux donc je peux pas vous donner
ကျွန်တော်အမှန်တိုင်းပဲပြောလိုက်ပါတယ်ကျွန်တော်အနေနဲ့အယူခံနိုင်နိုင်ပါတယ်ဒါပေမဲ့ဒီခုံရုံးရဲ့ဆွန့်ဖြတ်ချက်ကိုကျွန်တော်ကချရတာမဟုတ်ဘူးလေဂျူရီလူကြီးတွေလက်ခံအောင်ပြောနိုင်ခဲ့လားမပြောနိုင်ခဲ့ဘူးလားဆိုတော့ကျွန်တော်လည်းမသိဘူးမစ္စတာဘလက်တာဒီခုံရုံးမှာလာထွက်သွားတာကနှုတ်နဲ့သဘောတူထားတဲ့ကိစ္စပါအရှုပ်ရှင်းပြဿနာတွေကိုရှင်းနိုင်မယ်လို့ထင်ပါတယ်။ယူရို2016ပွဲကို UEFA ဥက္ကဋ္ဌအနေနဲ့ပြန်ဦးဆောင်နိုင်ဖို့ကတော့ကျွန်တော်အနေနဲ့ကအပိသက်ဆုံးဖြတ်ချက်ကိုစောင့်ရမှာပါ
။ဒီအယူခံကို FIFA ဥက္ကဋ္ဌဟောင်းဆက်ဘလက်တာလည်းလာပြီးတော့ထွက်ဆိုသွားပါတယ
်။ဒီအယူခံကအရန်ကိုမျှတပြီးမှန်ကန်တယ်လို့ပြောစရာရှိပါတယ်။ကျွန်တော်အခုလိုထွက်ဆိုခဲ့တာကဒီကိစ္စကိုအပြေရှာတဲ့နေရာမှာအထောက်အကူဖြစ်မယ်လို့ထင်ပါတယ်။
ပလတီနီရဲ့အမှုပေါ်မှာထင်ကြီးပေးပြောဆိုမှုတွေအမျိုးမျိုးဖြစ်ပေါ်နေပြီးတော့အမိန်ကိုတော့မီလာကွန်းရဲ့နောက်ဆုံးထားပြီးချမှတ်သွားမှာဖြစ်တယ်လို့ CS အတွင်းအမှုချုပ်မက်သျူရစ်ကပြောပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲမှာဒီတစ်ပတ်စိတ်ဝင်စားစရာကောင်းတာကတော့အာစနယ်ပရိသတ်တချို့ကနီပြဗန်ဂါနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာပါ။အာစနယ်နဲ့နော်ရစ်ဘွဲမှာအာစနယ်ကတကူးကူးမရှိနဲ့နိုင်ပေမဲ့အာစနယ်အသင်းဟာဒီနေ့မှာလည်းချန်ပီယံမဖြစ်တော့တဲ့အတွက်ဒီဘက်မှာပရိသတ်တချို့ကနီပြဗန်ဂါကိုနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးနီပြဗန်ဂါပြောတာကတော့
But this season is a bit special because we were
ဒီရည်ကထူးခြားပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ကချန်ပီယံဖြစ်နိုင်တဲ့အနေအထားမှာအတော်လေးရှိနေခဲ့ပြီးပရိသတ်တွေကလည်းချန်ပီယံဖြစ်မယ်လို့ထင်ခဲ့ကြတယ်။ပြီးတော့ကျွန်တော်တို့ချန်ပီယံမဖြစ်ခဲ့ဘူး။ဆိုတော့ဒါကမကျေနပ်လို့ဒေါသဖြစ်တာတဲ့ကရုဏာဒေါသလို့ပြောရမှာပါ။ဒီအခြေအနေကိုကျွန်တော်တို့ဘက်ကလည်းလက်ခံဖို့လိုပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ကလည်းအရင်လိုဖြစ်နေလို့ပါ။
တစ်ဖက်မှာလည်းဗန်ဂါကိုလိုလားတဲ့သူတွေလည်းရှိနေသေးပါဆိုတော့အာစနယ်အသင်းကိုပရီးမီးယားလိဂ်ချန်ပီယံ3ချိန်နဲ့တခြားဆူပလာတွေယူပေးခဲ့တဲ့ဗန်ဂါအနေနဲ့လာမယ့်ဘောလုံးရာသီမှာအာစနယ်နဲ့ဆက်ရှိမရှိဆိုတာကတော့စိတ်ဝင်စားစရာကောင်းနေပြီလို့ပဲဆိုရမှာဖြစ်ပါတယ်ဗျာကိုပါအမေရိကဖလာနစ်တရားပြည့်အထိမ်းအမှတ်ဆူပလာကြီးကိုဧပြီလ28ရက်နေ့ကကိုလံဘီယာနိုင်ငံမှာတောင်အမေရိကဘောလုံးဖွဲ့ချုပ်တာဝန်ရှိသူတွေပြသခဲ့ကြပါတယ်ဒီနှစ်တရားပြည့်အထူးဆူပလာကြီးဟာအရင်ဆူပလာနဲ့တပုံစံနဲ့ဖြစ်ပြီးအခြေတတုအခံဖြစ်ပြီးတော့24ကရက်ရွှေလောင်းထားတာပါဒီဘလောက်မှာပြိုင်ပွဲမတ်တစိမ့်နဲ့အတူတောင်အမေရိကတိုက်ရဲ့မြေပုံကိုဖော်ပြထားပြီးတော့အမြင့်24လက်မှအလေးချိန်15ပေါင်ကျော်ရှိပါတယ်69ရက်ကြာဒီဇိုင်းဆွဲပြီးတော့68ရက်ကြာလုပ်ခဲ့ရတာဖြစ်တယ်လို့လဲဆိုပါတယ်ဒီခန်းနာကကိုပါအမေရိကရဲ့ခေတ်သစ်တစ်ခေတ်ကိုစတင်ဖွင့်လိုက်တာဖြစ်တယ်လို့လဲကိုလံဘီယာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌရမုံဂျေဆိုရမ်ကပြောပါတယ်နေ့တရအပြေကိုပါအမေရိကဖလားကိုတော့လာမဲ့ဂျွန်လ3ရက်နေ့ကနေ26ရက်နေ့ထိအမေရိကန်နိုင်ငံမှာချင်းပါသွားမှာဖြစ်ပြီးတော့နိုင်ရတဲ့သူကိုတော့ဒီဖလားကြီးပေးသွားမှာလို့သိရပါတယ်ဗျာ။ကမ္ဘာပြေခုံပြင်းတဲ့အိုလံပစ်မီတာ100နဲ့မီတာ200ချန်ပီယံယူဆိန်ဘုတ်ကရီယိုအိုလံပစ်ပြိုင်ပွဲမှာလည်းဘူဆွဲပြီးအိုလံပစ်ပြိုင်ပွဲမှာ3ချိန်ဇက်တိုက်ရွှေစိတ်တွေရအောင်လုပ်သွားမယ်လို့ပြောလိုက်ပါတယ်
။ Cause I'm going for the trophy.
ကျွန်တော်အနေနဲ့ပြိုင်ပွဲကိုတက်နိုင်ဆုံးအာရုံစိုက်သွားမှာပါ။ဒါကကျွန်တော်ထားခဲ့မဲ့အမွေဖြစ်ပြီးတော့ဂျန်နရီနဲ့ကွဲသွားမှာပါတကယ်လို့ကျွန်တော်အနေနဲ့ပြိုင်ပွဲ3ခုစလုံးမှာအနိုင်ရမယ်ဆိုရင်ပေါ့ဒါကဘဒုံးကားမှမလုံနိုင်ခဲ့ပါဘူ
းယူဆိန်ဘိုဟာ2008ဘေကျင်းအိုလံပစ်နဲ့2012လန်ဒန်အိုလံပစ်ပြိုင်ပွဲတွေမှာမီတာ100နဲ့မီတာ200တို့အပြင်မီတာ400လက်စင်ခံပြိုင်ပွဲတွေမှာလည်းဂျမိကအသင်းနဲ့အတူရွှေတံဆိပ်တွေရထားတာပါဒါကြောင့်အခုတစ်ခါရီယိုအိုလံပစ်ပြိုင်ပွဲမှာလည်းဒီပြိုင်ပွဲတွေမှာရွှေတံဆိပ်တွေထပ်ရမယ်ဆိုရင်ဘယ်သူမှမလုံနိုင်သေးတဲ့စံချိန်အစ်တစ်ခုကိုဆက်တင်လိုက်နိုင်တယ်ဖြစ်ပါတယ်ဗျာ
ကိုရရန်နိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုအခုထုတ်လွှင့်နေတဲ့အချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညာကြပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီအထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရွက်အစီအစဉ်မှာနားဆင်ကြရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စင်သာရဲ့မြန်မာအရေးသုံးသပ်ချက်တွေပြင်မြန်မာတခွင်အစီအစဉ်မှာတော့
လက်တလောရေရှားပါမှုကိုတောက်တုံးရေရှိရေးအတွက်ကိုဒါလူမှုအဖွဲ့အစည်းတွေနဲ့ကိုအစိုးရနဲ့ကိုနှိမ့်နှိုင်းတံပြင်ပြီးတဲ့အခါကျတော့ရေရှိရေးကို
တနပ်ပင်မြွနဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဦးမြင့်ဦးပြောသွားတာပါပြည်စုံကနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုရင်ဦးဆုံးတော့မြမမီဒီယာမြင်ကွင်းစီစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မြမမီဒီယာမြင်ကွင်းမှာတော့လက်စစ်မီပေးဝေမှုစနစ်ပြတ်သွားတယ်ဆိုတဲ့အဖြစ်အပျက်တွေရဲ့နောက်ဆက်တွဲသတင်းတွေမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဒီတစ်ပတ်ကြားရောက်တဲ့ကမ္ဘာသတင်းလွန်လာခွင့်နဲ့မှာဘာလို့များပြောဆိုဆွေးနွေးကြတယ်လဲဆိုတာတွေကိုနားဆင်ကြရမှာပါမအိတ်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကအခုညင်တင်ဆက်ထားပါတယ်ရှင်
ဂူဒ်ဘာမှာတော့အယ်နီညိုရာသီဥတုဆိုးရွားနဲ့အတူပူလောင်နေတဲ့ရန်ကုန်မြို့တော်မှာလျှက်စစ်မီးတွေပြက်နေတာကြောင့်မြို့နေပြည်သူတွေစီကအတန်အီစူးစူးညံ့ညံ့ထွက်နေပါတယ်။မီးပေးတဲ့စနစ်ချိုးရင်းသွားတယ်ဆိုပြီးတော့အစိုးရဘက်ကကြေညာခဲ့ပေမဲ့လူနေတိတ်ပြီးတဲ့ရန်ကုန်မြို့လိုနေရာမျိုးမှာတော့မီးရမမှန်တာနဲ့မီးခဏခဏပြက်တာတွေကလူထုအတွက်ကျန်းမာရေးကိုထိခိုက်စေတယ်ဆိုပြီးတော့လူမှုမီဒီယာတွေပေါ်မှာညီးတွားရေးသားတင်ပြနေကြပါတယ်။လျှက်စစ်မီးပြက်မှုကအစိုးရတဲ့အတွက်စင်ခေါ်မှုတစ်ခုဖြစ်လာနေပြီလို့ဆိုသူတွေလည်းရှိပါတယ်။လျှက်စစ်တအားပေးဝေမှုကိုတခြားအရာတွေထက်ပိုးပြီးတော့ကြီးကြပ် view site တင်တယ်လို့ဝေဖန်သူတွေလည်းရှိကြပါတယ်။နောက်တစ်ခုကတော့တဘာဝပတ်ဝန်းကျင်အဖွဲ့တွေရဲ့စစ်တမ်းတွေအရရေရှားပါမှုတန်ကလည်းရေနှစ်တွေကထက်ပိုးပြီးတော့များလာတာတွေ့ရပါတယ်။ညရသည့်ရေရှားပါမှုတန်ကြောင့်ရေလူတန်းတဲ့အဖွဲ့တွေရဲ့သတင်းတွေကိုလည်းအခုတစ်ပတ်ခက်ဆိတ်ဆိတ်တွေ့နေရပါတယ်။အခုသတင်းပတ်တစ်ခုလုံးကိုခြုံကြည့်လိုက်မယ်ဆိုရင်တော့တနင်္ဂနွေလုံးနီးပါးညရသည့်အပူတန်းရီခက်ခဲဖြစ်တာနဲ့လျှက်စင်ပြီးပြက်တဲ့သတင်းတွေကသတင်းစာစာမျက်နှာတွေပေါ်မှာနေရာအများစုယူနေတာကိုတွေ့ရပါတယ်။နောက်ထပ်တင်ပြခြင်းနဲ့အကြောင်းကတော့ကမ္ဘာသတင်းလွတ်လပ်ခွင့်နည်းနဲ့ပတ်သက်လို့မြန်မာနိုင်ငံမှာရောဘလောက်ထိတိုးတက်မှုရနေပါပြီလဲဆိုတာကိုတင်ပြသွားမှာပါ။ဒီနှစ်ထုတ်ပြန်ခဲ့တဲ့ Freedom House အဖွဲ့ရဲ့စီရင်ခံစာမှာတော့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ဟာကြလဲမကြတက်လဲမတက်တန့်နေတယ်ဆိုပြီးတော့ရေးသားထားတယ်လို့နေစည်းမချသတင်းသမားများအဖွဲ့ကတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်ကအရင်တုန်းက144ကနေ143ကိုတဆင့်တိုးသွားတယ်လို့ဆိုပါတယ်။အစိုးရတဲ့လက်ထက်မှာသတင်းလွတ်လပ်ခွင့်ဘလောက်တိုးတက်မလဲဆိုတာကိုမီဒီယာတချို့ကသုံးသပ်ရေးသားကြပါတယ်။သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့အားလုံးပူးပေါင်းလှုပ်ဆောင်သွားမှတိုးတက်နိုင်မယ်လို့ပြန်ကြားရေးဝန်ကြီးတာဝန်ကိုထမ်းဆောင်တာတလားရှိပြီဖြစ်တဲ့ပြည်ထောင်စုဝန်ကြီးဦးဖေမြင့်ကအခုလိုပြောပါတယ်
။2012 73လောက်မှာကျွန်တော်တို့လာမှုတော်တော်လေးတိုးတက်လာခဲ့တယ်အခုနည်းနည်းလေးတန့်နေတယ်ဒါပေမဲ့လို့အခုကျွန်တော်တို့ကိုယ်တိုင်ရောကျွန်တော်တို့မီဒီယာမိတ်ဆွေတွေပေါ့နော်အဖွဲ့အစည်းတွေအဲပုတ်တူချင်းသောမီဒီယာသမားတွေအဲညှိနှိုင်းပြီးတော့ပူးတွဲပြီးတော့ဆောင်ရွက်မယ်ဆိုရင်တော့နိုင်စင်းလွတ်လပ်ခွင့်တိုးတက်အောင်ဆောင်ရွက်နိုင်မယ့်အခြေအနေအများကြီးရှိတယ်အခွင့်အလမ်းအများကြီးရှိတယ်လို့မြင်တယ်ဒီလိုမီဒီယာလွတ်လပ်ခွင့်ကကျွန်တော်တို့အလုံးစုပေါင်းပြီးလုပ်ရမှာပဲဥပဒေသမားတွေရောအုပ်ချုပ်ရေးပိုင်းပုဂ္ဂိုလ်တွေရောတရားစီရင်ရပုဂ္ဂိုလ်တွေရောမီဒီယာသမားတွေရောအကုန်ပေါင်းပြီးတော့ပါဝင်ပြီးလှုပ်ရမှာပဲ
ဒီအစိုးရတဲ့လက်ထက်မှာတော့မီဒီယာသမားတွေလွတ်လပ်စွာပြောဆိုရေးသားခွင့်ရပြီလားဆိုတာကိုတိုင်တာရမယ်ဆိုရင်တော့တိတာတဲ့ပြောင်းလဲမှုမျိုးမရှိသေးသလိုတက်တန်းနှုတ်သေးတာကြောင့်ကင်တွယ်ဖို့အချိန်လဲလိုသေးတယ်လို့မီဒီယာသမားတချို့ကမှတ်ချက်ချကြပါတယ်ဒါအပြင်အစိုးရသတင်းစာတွေရဲ့သတင်းစာရောင်းတဲ့ဈေးကွက်ကပုဂ္ဂလိကသတင်းစာတွေရဲ့ဈေးကွက်ကိုပိတ်ထားတယ်လို့ဖြစ်နေတာတွေ့ရတာကြောင့်အစိုးရအနေနဲ့ဒီကိစ္စကိုတေချာကင်တွယ်မယ်ဆိုရင်သတင်းလောကပုံမတိုးတက်လာမယ်လို့မြင်တဲ့အကြောင်းတူမော်ရိုးသတင်းဂျာနယ်ရဲ့အက်ဒီတာချုပ်ကိုဇော်တက်ထွေးကဆိုပါတယ်
။ဟိုသတင်းလွတ်လပ်ခွင့်တိုးတက်တယ်ဆိုတာအရင်ဆိုကရသားဆိုကအပြောင်းလဲမှာအဲ
ဒီကျွန်တော်တို့စာပေစည်းစည်းဌာနဖြတ်သိမ်းတာရယ်ပုဂ္ဂလိကသတင်းစာရထုတ်ခွင့်ပေးတာရယ်ပြီးတော့ကျွန်တော်တို့သတင်းမီဒီယာဥတွေပေါ်တာရယ်ဒီလောက်ပဲကျွန်တော်တို့ဟိုပြောလို့ရသေးတာပေါ့နော်ဒီပုံမှာမီဒီယာသမားတွေကပျော်ရွှင်နေလားပေါ့ဒီမီဒီယာ freedom of expression မြန်မာနိုင်ငံမှာရှိတဲ့ freedom of expression atmosphere မှာမီဒီယာသမားတွေပျော်ရွှင်နေလားဆိုတော့ပျော်ရွှင်နေတာကိုမတွေ့အောင်အဲ့တော့ဘာတွေလိုအပ်နေသလဲဆိုတဲ့အခါကျွန်တော်တို့တွေ့တဲ့အခါမှာကျတော့ဒီဒီမိုကရေစီနိုင်ငံတစ်ခုထူထောင်တဲ့ခါမှာပုဂ္ဂလိကသတင်းစာတွေသတင်းသမားတွေလွတ်လပ်စွာရေးသားဝင်ပေးလိုက်ပေမဲ့တစ်ဖက်မှာ state owned media တွေရဲ့ဈေးကွက် level ကြီးအောင်မှုနဲ့ကျွန်တော်တို့လွှမ်းမိုးကြီးစိုးမှုကတော့ကျွန်တော်တို့တွန်းလှန်လို့မရဘူး။ဒါကြောင့်မီဒီယာသမားတွေပြောမပြောရှင်မှုလို့ကျွန်တော်ပြောရတာပါ။အဲ့တော့ကျွန်တော်အနေနဲ့ကဒီပြတ်ထမ်းပြီးသားမီဒီယာဥပဒေတွေနောက်ပြီးတော့ပုံနှိပ်ထုတ်ဝေဥပဒေတွေ broadcast ဥပဒေတွေကိုအဲဒီဒီမိုစီအစိုးရတရားကိုဖော်ဆောင်မယ်လို့အာမခံထားတဲ့လွှတ်တော်ကကျွန်တော်တို့ဟိုပြန်ပြီး review လုပ်ဖို့လိုအပ်မယ်လို့ယူဆတယ်မီဒီယာသမားတွေအဲသဘောမတူတဲ့ဥပဒေတွေကို amendment လုပ်ဖို့ review လုပ်ဖို့ခေါ်ယူဆွေးနွေးတာတွေ workshop လုပ်တာတွေ discuss လုပ်တာတွေလုပ်တင်တယ်လို့မြင်တယ်တစ်ဖက်မှာ state owned media တွေရဲ့ proportion ကို short ချပြရပြီးရင်သူတို့ပုဂ္ဂလိက privatization လုပ်ချင်လို့မလုပ်ချင်ရင်လည်းသူတို့အနေနဲ့ဖျက်သိမ်းပါလားဒီလိုမျိုးတွေလုပ်ရမယ်ဒီလိုမျိုးကျွန်တော်တို့ဟိုဟိုနိုင်ငံပိုင်ဗန်နငွေကိုရယူတုံဆွဲပြီးတော့မှကျွန်တော်တို့ဒီမီဒီယာမှာဟိုစီးပွားရေးအကျိုးမြတ်ပါတုံဆွဲနေခါကြတော့ဒါဒီမိုစီနိုင်ငံတစ်ခုမှမသင့်တော်ဘူးပေါ့တစ်ဖက်ကလည်းလွတ်လပ်ပြီးအပြီးကိုကင်းတဲ့သတင်းမီဒီယာတွေပေါ်လာဖို့အခက်အခဲရှိတယ်။အဲ့လိုမျိုးလုပ်ပြီးတော့ပုဂ္ဂလိကမီဒီယာတွေအားပေးအမှောက်ပြုမှသာလေကျွန်တော်တို့မီဒီယာလောကကြီးကတိုးတက်လာမယ်လို့ယူဆပါတယ
်။ဒီတစ်ပတ်မှာတော့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်တဲ့သတင်းသုံးသပ်ချက်ဆောင်ရွက်ရေးတရားစစ်တမ်းအားပြတ်တက်မှုသတင်းတွေနဲ့နိုင်ငံအနှံ့ရေရှားပါမှုသတင်းလေပြင်းတိုက်ခတ်လို့လူနေအိမ်နေအဆောက်အဦတွေပျက်စီးရတဲ့သတင်းတွေကိုမီဒီယာတွေပေါ်မှာအများဆုံးဖော်ပြနေတာကိုတွေ့မြင်ရကြောင်းအင်ပြရဲနဲ့ညီကုန်းထုတ်လိုက်ရပါလေ
။ညမမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့ဦးကျော်စန်သာရဲ့ညမအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့စနစ်ပြောင်းပေမဲ့အကြောင်းမလာတဲ့ရခိုင်ပြည်နယ်ဆိုပြီးဆွေးနွေးထားတာပါ။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြင်ပတော့မယ်လို့ပြည်သူအများမျှော်လင့်နေကြပြီဖြစ်ပေမဲ့ရခိုင်ဒေသပြည်သူတွေအဖို့တော့တိုးတက်ဖြစ်ထွန်းမှုတစုံတရာမရှိတဲ့အပြင်နိုင်ငံရေးမပြေလည်မှုစစ်ဘေးအန္တရာယ်လူမှုရေးပြဿနာတွေနဲ့ရင်ဆိုင်နေကြရဆဲဖြစ်ပါတယ်။ဒီအကြောင်းတွေကိုရခိုင်ပြည်နယ်ကြောက်ဖြူမဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးပါရှင်နဲ့ဦးကျော်စန်သာတို့ကဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင်။
ဘာရှင်ခင်ဗျာဒီမှာနိုင်ငံမှာဒီမိုကရေစီအစိုးရတက်လာပြီဆိုတော့တိုင်းပြည်အတွက်ဆက်ဆက်ရကောင်းမယ်လို့လူတိုင်းကြိုတင်မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့ခိုင်ပြည်ရဲ့သတင်းတွေကိုကြားလိုက်ရတိုင်းအတက်စရာတစ်ခုမှမတွေးရသေးဘူးလို့ကျွန်တော်ထင်ပါတယ်။ကျွန်တော်ပြောတာသိအဆိုးမြင်တယ်လို့များအကြံဉာဏ်သုံးသပ်လို့ပါလားပထမဆုံးခက်တူပြောပါခင်ဗျာ
။နိုင်ငံရေးသမားတွေကတော့အကောင်အဆုကိုနိုင်ငံရေးရှုထောင့်ကကြည့်ကြတာပေါ့။ဘာမှပြမ NLD ကိုအခဲနဲ့ထောက်ခံအားပေးလို့ NLD အပြတ်အနံရတယ်လို့2015ရွေးကောက်ပွဲမှာကျွန်တော်ရခိုင်ပြည်နယ်မှာလဲရခိုင်တမျိုးသားလုံးက AND ပါတီကို1-1ထောက်ခံလို့ရခိုင်ပြည်နယ်လွတ်တော်မှာ AND ပါတီကအများဆုံးအများစုကိုရထားတာပဲနိုင်ထားတာပဲရခိုင်ပြည်နိုင်ငံကြီးကတော့ဗမာပြည်နိုင်ငံကြီးနဲ့တွန်တွဲပြီးတော့သွားနေတာပဲဆရာဦးကျော်စန်းလည်း
နိုင်ငံရေးလောကမှာလည်းမညီညွတ်မှုတွေကိုကြားနေရပါတယ်။နောက်တစ်ခါတိုက်ပွဲတွေပိုဖြစ်လာတယ်။ပစိပြေးဒုက္ခတွေတွေပြည်သူတွေအများကြီးနင်းနာကြရတယ်။နောက်မပြောမဖြစ်တဲ့ကိစ္စတစ်ခုကဒီ communal violence တွေပေါ့။အုပ်စုအဆိုင်ဝင်ချင်းဖြစ်တဲ့ကိစ္စတွေပြည်ပခါဟာလည်းပဲစိတ်ချရတဲ့အခြေအနေမျိုးမဟုတ်သေးဘူးလို့ကြားပါတယ်။ဟုတ်ပါသလားအခြေအနေတွေ။
ကိစ္စကတော့ကျွန်တော်ရခိုင်ပြည်နယ်မှာလက်နဲ့ကိုင်ထားတဲ့ရခိုင်အာဇူအီနဲ့မြမတမတော်တို့တိုက်ပွဲဖြစ်နေတဲ့လက်နက်ကင်ပြည်ပခတစ်ခုရှိနေတယ်လို့2012ခုနှစ်ကပဲစတင်ပြီးတော့ကျေအကြီးကျယ်ဖြစ်နေတဲ့ဒီဗင်္ဂလီဒီနဲ့ကျွန်တော်ရခိုင်တို့ဖွဲ့စည်းပြီးကြားမှာအငင်းပွားမှုပြည်ပခဖြစ်မှုမတည်ငြိမ်မှုတွေကလည်းတကယ်ရှိနေပါတယ်ကျွန်တော်ရခိုင်မျိုးသားပါတီထဲမှာကိုယ်တိုင်ကလည်းညှဉ်းညွတ်မှုတွေအများကြီးလိုအပ်နေတယ်ဆိုတာကျွန်တော်တွေ့ရပါတယ်ဒီအတွက်ဒီဗမာပြည်ရဲ့ထုံနေစဉ်သတင်းစာရေးထဲမှာရခိုင်အကြောင်းမပါရင်မပြီးတဲ့သဘောမျိုးလဲကျွန်တော်တွေ့မြင်နေရပါတယ
်ဒီအထက်မှာပထမအဆုံးလောလောဆယ်ဒုက္ခအရောက်ဆုံးကတော့စစ်ပြေးဒုက္ခတွေဖြစ်နေကြရတဲ့ပြည်သူတွေအကြောင်းမှာအဲ့ဒါဟာတိုက်ပွဲနဲ့ဆက်ဆက်နေပါတယ်ဆိုတော့ဒီတိုက်ပွဲဒီပြည်တွင်းစစ်ဒီဘက်ကဟာကုမရခိုင်မှာပူပြီးတော့ပြင်းထန်လာတယ်ဒီဟာကိုစစ်ဆက်ဆွေးနွေးပြီးအဖြေရှာဖို့ဆိုပြီးတော့လွှတ်တော်မှာပြည်သူ့ကိုယ်စားလှယ်အစတင်သွင်းဆွေးနွေးရဆိုတာလည်းပဲကြားပါတယ်အဲ့လိုဆွေးနွေးဖြေရှာဖို့ဘယ်လောက်ဖြစ်နိုင်မလဲထင်ပါလဲခင်ဗျာ
ရခိုင်မှာစစ်ဖက်ဆိုင်ရာစီးပွားတိုက်ခိုက်မှုကြောင့်စီးပွားရှောင်ဒုက္ခတွေပေါ်ပေါက်လာတယ်။အဲဒီစီးပွားအန္တရာယ်ကိုအကြောင်းပြပြီးတော့ကျွန်တော်ဒီထောင်စုမှာအမျိုးသားလွတ်တော်မှာဒီနေ့ပဲဆွေးနွေးရအဆိုနဲ့ပတ်သက်တာကတော့နေဖန်ဆွေးဆက်ဆွေးနွေးမယ်တူပါတယ်။ဒီကိစ္စကတော့ဒီလက်လက်ကင်တိုက်ခိုက်နေတဲ့အဖွဲ့အစည်းတွေရရှိဖို့ရဲ့နောက်ညီညာရေးဆွေးနွေးပွဲတို့ဒီကိုဖိတ်ခေါ်ဖို့ရဲ့လောက်ပဲပါပါတယ်တကယ်ခံစားနေရတာတော့ပြည်သူတွေပါပြည်သူတွေကအိုးအိမ်စွန့်ခွာပြီးတော့ဆက်ပြေးလာကြရတဲ့သူတို့မှာစံမေဝန်ကြောင့်လုပ်ငန်းတွေနောက်တခြားဆုံးရှုံးမှုတွေနဲ့နာမှုတွေအများကြီးပေါ်ဥကျော်စံဒါရေးအဲ့ဒီဆုံးရှုံးမှုနဲ့နာမှုတွေအများကြီးထဲမှာအခုခိုးကူးလို့ရတဲ့နေရာဘုံကြီးကြောင့်နေစာတင်ကြောင့်နေဆွေမျိုးကြီးရှိမှလာပြီးတော့ခိုကပ်နေပေမဲ့လေသူတို့ရဲ့ဒီရှိဘွားရက်ဒီရေးအတွက်ပါသူတို့မှဝန်ထုတ်ဝန်ကိုဖြစ်လာတယ်။အဲဒီဝန်ထုတ်ဝန်ကိုဒီထောင်စုအစိုးရပြည်နယ်အစိုးရဒီတာဝန်ရှိအဖွဲ့အစည်းတွေကဘယ်လိုကူညီကြမလဲဘယ်လိုဆောင်ရွက်ကြမလဲဆိုတာလဲကျွန်တော်တို့စွတ်တော်ကိုယ်စားလှယ်တွေကတိုက်တွန်းဆွေးနွေးဖို့လိုပါသေးတယ
်။ဒ
ီကိစ္စကိုတော့အချင်းဖြစ်တဲ့မြို့နယ်တွေမှာစီးပွားရှောင်ဒုက္ခတွေတွေနဲ့ကိုယ်တိုင်ထိတွေ့ပြီးတော့တွေ့ခဲ့ရတဲ့အတွေ့အကြုံတွေကိုအခြေခံပြီးတော့ဒီရေသေးတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကပြည်သူ့လွတ်တော်မှာအကြီးကြီးအစိုးရနဲ့တင်သွင်းဖို့အစီအစဉ်လုပ်နေတာရှိပါတယ်
။အဲဒီဒုက္ခတွေတွေဒုက္ခရောက်နေရဆိုတာကိုကူညီဖို့အတွက်ကိုမှလွှတ်တော်မှာခွင့်ပြုကြရမှဆွေးနွေးမယ်ပြီးတော့မှအကောင့်ထဲဖောက်မယ်ဆိုတော့ဒုက္ခတွေတွေသိကြညာနေရောပေါ့ခင်ဗျာ။အဲဒီမှာကယ်ဆယ်ရေးဌာနတွေကရှိသားပဲအဲဒီဌာနတွေကလက်လော့အကူအညီပေးတာမျိုးတော့မလုပ်နိုင်ဘူးလားခင်ဗျာ
။ကျွန်တော်တို့သိရတဲ့တော့ပြည်နယ်အစိုးရကဒီဒုက္ခတွေကိုငွေကြေးထောက်ပံ့တာဒီတချို့ရှိတယ်လို့တော့သိရတယ်ဘလောက်ထိထောက်ပံ့တယ်ဘယ်ပုံပဲနည်းထောက်ပံ့တယ်ဆိုတော့အသေးစိတ်လေးကျွန်တော်တို့ကမသိရပါဘူးတိုးတော့ဒီုံတရားထောက်ပံ့တယ်ဆိုတာလေဒီရဲ့ဆရာနေရဲ့ဆရာလက်တော့ကိစ္စလောက်ပဲဖြစ်ကောင်းဖြစ်ပါလိမ့်မယ်ရေးရှိဘယ်လိုစီမံကျက်ဒီနဲ့ဒီထောက်ပံ့မှုတွေကိုလုပ်မလဲဒီတောင်စုအစိုးရကလုပ်မလားပြည်နယ်အစိုးရကလုပ်မလားပြည်နယ်အစိုးရမှာဘာပိုက်ဆံနဲ့လုပ်မလဲဒီတောင်စုအစိုးရမပိုင်တော့ဘာမှမဖြစ်ပါဘူး
ဒီဒုက္ခတွေရဲ့ကိစ္စရေးရှိပြည်လည်ဖို့ဆိုတာကတော့ဒီအပြစ်ခတ်တွေရက်ဆဲပြီးတော့ညဉ့်ညံ့ရမှတာဖြစ်မှာပါအဲ့ဒီကိစ္စကတော့ပို့ပြီးတော့ပဌာနာကြတဲ့အခြေခံအကြောင်းတရားပါခင်ဗျာဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လွှတ်တော်ကသဘောတူလိုက်ပြီးဆွေးနွေးမယ်သူတို့နိုင်ငံရေးဝိုင်းတဲ့ကိုခေါ်မယ်ဆိုရင်ဘယ်ပေါ်မှာအခြေခံရမယ်ဘယ်အချက်တွေလိုက်လျှော့သင့်တယ်ဆိုတဲ့အထီးရောလွှတ်တော်ကမူချပေးနိုင်ပါသလားအဲ့လိုချပေးတဲ့မူရောစစ်တပ်အနေနဲ့လိုက်နာနိုင်မယ်တို့ထင်ပါလားခင်ဗျာ
စစ်တပ်ကိုအပြစ်ခရဆဲလိုက်ပါလို့တော့လွတ်တော်မှာတိုက်တွန်းလို့ရှင်းပြမယ်မထင်ပါဘူးကျွန်တော်ပြည်ထောင်စုအစိုးရကိုပဲကျွန်တော်ကတိုက်တွန်းရမှာပါစစ်တပ်ကတော့သူ့အကြောင်းချက်ရာနဲ့သူ့ရဲ့အခြေအနေရဒီရင်ဆိုင်တိုက်ပွဲကြီးဖြစ်တဲ့ဟာကိုသူ့မှာလည်းစင်ကြီးစင်လက်ဒီပြောစရာဆိုစရာကြီးရှိမှာပေါ့ကျွန်တော်ကတော့စစ်တပ်ကသူ့အကြောင်းရာနဲ့သူရှိနေတဲ့ကိစ္စကတပိုင်းပြည်သူတွေထိခိုက်နေနိုင်တဲ့အပိုင်းကိုကျွန်တော်ကပြည်သူ့ကိုယ်စားလှယ်တွေဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကပြည်သူတွေကိုကိုစားပြုပြီးတော့ဒီမှာအုပ်ချုပ်နေတဲ့အစိုးရကိုတိုင်းပြည်မှာဒီလိုတော့ဖြစ်နေပြီဒါလုပ်ဖို့လိုတယ်ဆိုတာကျွန်တော်တို့ပြောရမှာဖြစ်ပါတယ်ကျွန်တော်မပြောပြီမဲ့လေတိုင်းပြည်အုပ်ချုပ်မင်းလုပ်နေတဲ့အစိုးရမှာပြည်သူတွေရဲ့ဘဝကိုစံနာထောက်ထားမှုပြီးပြီးတော့ကူညီပေးဖို့ဆိုတာသူတို့မှတာဝန်ရှိပါတယ်ကျွန်တော်ပြောမှဆိုမှလုပ်မယ်ဆိုရလဲဒါကတိတ်တော့တဘာဝမကြလာပါဘူးကျွန်တော်အစိုးရရဲ့လုပ်ဒါကင်ဒါကူညီတာနောက်ကျနေတဲ့အတွက်ကြောင့်ပဲကျွန်တော်ဒီကိစ္စတွေကိုလွတ်တော်ကဆင်ပြောရမှာဖြစ်ပါတယ်တကယ်တော့အစိုးရလုပ်ရမယ်လုပ်ဒီပ
ါဆိုတော့အခုပြည်ထောင်စုအစိုးရနဲ့ရခိုင်ဒေသဆက်ဆံရေးလည်းပဲကျွန်တော်နည်းနည်းမေးစရာရှိလို့ဒီမှာထင်ပါတယ် ANP ရခိုင်မျိုးသားပါတီကအနိုင်ရတော့ပြည်내အစိုးရဝန်ကြီးချုပ်ကိုသူတို့ ANP ကပုဂ္ဂိုလ်ဖြစ်စေခြင်းနဲ့ NLD ကတော့သူတို့ပါတီရဲ့ကိုယ်စားလှယ်ကိုခန့်အပ်လိုက်တယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆန့်ကျင်ကြရတယ်၊သပိတ်မောက်ထွက်ခေါ်ကြရတယ်ဆိုတော့လည်းအစောပိုင်းမှာကြားခဲ့ရပါတယ်ဆိုတော့အခုပြည်내အစိုးရကအလုပ်ဖြစ်ပါမလား။လွတ်တော်ရဲမှာတော့သူကအတိုက်ခံအများစုနဲ့ရင်ဆိုင်ရမလို့ထင်ပါတယ် ANP အတိုက်ခံနဲ့ဆိုတော့ပြည်내အစိုးရလုပ်သမျှဟာ ANP ကပယ်ချနိုင်မလား၊အလုပ်ဖြစ်ပါမလားဒီကိစ္စကော
။အခုကိစ္စကတော့ရခိုင်ဒေသ၊ရခိုင်ပြည်내ကရခိုင်သားတွေရဲ့နှင်နာချက်တွေကိုကူစားပေးရမှာဖြစ်တဲ့အတွက်ကြောင့်ရခိုင်မျိုးသားပါတီကလည်း NLD အစိုးရကူညီတဲ့ဟာကိုငါတို့ကမလိုလားဘူးဆိုတဲ့သဘောမျိုးတော့ကျွန်တော်တို့မတွေ့ရပါဘူး။ရခိုင်ပြည်သူရဲ့လူအချက်တွေကိုရခိုင်မျိုးသားပါတီကကူညီဖြည့်ရှင်းပေးရမှာဖြစ်တယ်လို့ရခိုင်ပြည်နယ်ကိုအုပ်ချုပ်ခွင့်ဒီမှန်ခန့်ခွဲခွင့်ရထားတဲ့ NLD လွတ်တော်ကိုယ်စားလှယ်ဝန်ကြီးချုပ်ဦးညီပူဆောင်တဲ့အစိုးရဖွဲ့ကသူ့မှာလုပ်ပေးဖို့တာဝန်ရှိပါ။ရခိုင်မျိုးသားပါတီရဲ့အတိုင်းဝိုင်းကရောပူးပေါင်းပါဝင်ဆောင်ရွက်ရမှာပဲ
။အေးအေးနဲ့ ဒီအစိုးရတက်မတော့အကြာပြည်လည်မှုရရှိရေးအဲ့ဒီကိစ္စဆွေးနွေးတဲ့နေရာမှာတော့ဘယ်လောက်ပြည်လည်နိုင်လဲထင်ပါလဲတက်မတော့ကဘယ်လောက်ထိလိုက်လျောနိုင်မလဲထင်ပါလဲအခု NCA မှာလက်မှတ်မထိုးတဲ့အဖွဲ့တွေလည်းပဲဒီစစ်တပ်နဲ့သဘောမတူညီမှုတွေရောက်လို့လက်မှတ်မထိုးနိုင်တဲ့အခြေအနေရှိနေလို့သိရပါတယ
်အဲ့ဒီကိစ္စတော့ဆရာဦးကျော်စံလည်းဒီဆိုရလက်ထက်ကကိစ္စကြီးဖြစ်ပါရဲ့အခု NAD အစိုးရလက်ထက်မှာဒီကိစ္စကိုဆက်လက်ဆောင်ရွက်မယ်ဆိုလို့ရှိရင် NAD အစိုးရရဲ့မူဝါဒတွေနဲ့အညီဆောင်ရွက်ရမှာဖြစ်ပါတယ် NAD အစိုးရရဲ့မူဝါဒအပြည့်အစုံတော့ကျွန်တော်တိတိကျကျမသိရပါဘူးဒါပေမဲ့ NAD အစိုးရပေါ်မှာကျွန်တော်ဒီဗမာပြည်ကပြည်သူလူထုအများစုကတကယ်လွန်လွန်ကျူးကျူးကိုအားကိုးနေကြတာရှိရဲ့ဆိုတော့ဦးကျော်စံသာလည်းသိမှာပဲအားကိုးမှုပေါ်မှာ NAD အစိုးရကဘလောက်ထိဂရုတစိုက်လုံးနိုင်မလဲဆိုတော့ NAD အစိုးရရဲ့လုံရည်ကိုင်းရေးပေါ်မှာအဓိကတာဝန်ရှိမှာပေါ့လေအဓိကမူတည်မှာပေါ့လွယ်လင်းတကူမှတ်ချက်ပေးဖို့ဆရာမသိလျော်ဘူးထင်ပါတယ
်ဟုတ်ကဲ့နောက်ဆုံးတစ်ခုမေးချင်တာကတော့အဲဒီလူအဖွဲ့အစည်းချင်းပဋိပက္ခဖြစ်နေတဲ့ကိစ္စဖြစ်ပါတယ်ဒီကိစ္စမှာတော့အစင်းပြေလာနိုင်မဲ့အခြေအနေဘယ်လိုရှိပါသလဲ
ပြဿနာဖြစ်တာကရခိုင်နဲ့ပင်ကလေးနေမီကတော့ရခိုင်ပြည်ထဲမှာဖြစ်နေတဲ့ကိစ္စတော့ရခိုင်ဒီကိုတိုင်ပါဝင်ပြီးတော့ဖြည့်ရှင်းခွင့်မရရင်ဒီကိစ္စကပြည်လဲမှာမဟုတ်ဘူ
းအဲ့အဲ့ဖြည့်ရှင်းတဲ့အထက်မှာရခိုင်နေမပါဘူးလားအဲ့ဖြည့်ရှင်းရေးအဖွဲ့ထဲမှာ
ရခိုင်ကိုယ်စားလှယ်ကြီးပါဝင်နေဆိုတာကဥဆောင်ဖြည့်ရှင်းပိုင်ခွင့်မရှိဘဲနဲ့သူတို့ရဲ့စေခိုင်းလို့ပါလာရတဲ့လူတွေအဆင့်လောက်ပဲရှိပါတယ
်အခု NLD အစိုးရအနေနဲ့ဘယ်လိုကင်တွယ်လာလိမ့်မယ်လို့ထင်ပါလဲဥပဒေရှင်တို့ဘယ်လိုဖြည့်ရှင်းစီခြင်းလဲဘယ်လိုဖြစ်စီခြင်းလဲ NLD အစိုးရကိုဘယ်လိုအကြံပေးခြင်းလဲဒီကိစ္စအတွက
်ဒီကိစ္စကိုဖြည့်ရှင်းစရာရှိရယ်ဘယ်လိုဖြည့်ရှင်းကောင်းမလဲဆိုရကျွန်တော်တို့ကို NLD ဆိုရကတိုင်ပင်ဖို့တိုင်ပင်ဖက်လောက်ပြီးတော့တိုင်ပင်တာပါတခုမှရှိတယ်လို့မသိရပါဘူးဟိုရခိုင်ဒီဘယ်လိုသဘောထားလဲဆိုတာကိုပြီးခဲ့တဲ့2012ခုနှစ်တုန်းကပဲတောက်လျှောက်ကျွန်တော်တို့ရခိုင်ဒီကမိမိရဲ့သဘောထားကြီးပြောနေဆိုနေကြတာပဲဒီပြောနေဆိုနေရတဲ့အပေါ်မှာ NLD ကဘယ်လိုအချက်တွေကိုကောက်ကြည့်ပြီးတော့ပါလို့မလဲဆရာသူသဘောပေါက်ပြီဖြစ်ပါလိမ့်မယ်သူရပြောင်းသွားပြီသိပြလာတဲ့အစိုးရကဘယ်လိုမူဝါဒနဲ့ဓာတ်တွေကိုဖြည့်ရှင်းမလဲအဲ့ဒီဖြည့်ရှင်းမဲ့မူဝါဒကိုရခိုင်တမျိုးသားလုံးကဘယ်လိုနားလည်ပြီးတော့ဘယ်လိုလက်ခံကြမလဲဘယ်လိုကူညီကြမလဲအဲ့ဒါတွေကအရေးကြီးပါရဲ့အဲ့ဒီအရေးကြီးရဲ့လုပ်ငန်းစီတူကတိုင်းပြည်အုပ်ချုပ်မင်းလုပ်တဲ့အစိုးရကဆက်ပြီးတော့ပြောပြဖို့လိုတယ်လေ
ဦးကျော်စင်သာရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လိုတဲ့သောရရှင်တွေနားဆင်လိုတဲ့တည်တဲ့ချင်းတွေတောင်းယူလိုတဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်ကြရအောင်ပါရှင်
တမတော်ကိုအစိုးရတက်ရခိုင်လက်နက်ကန် AA အဖွဲ့ကိုရခိုင်တမတော်လို့ MRTV 4သတင်းဌာနကသုံးဆွဲထုတ်လွှင့်ခဲ့တဲ့အပေါ်ပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းဆိုပြီးတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်တမတော်ကိုအစိုးရတက်လို့ခေါ်ဝေါ်သုံးဆွဲတာမှားယွင်းတယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလားဒီလိုသုံးဆွဲတာကြောင့်တမတော်ရဲ့ပုံရိပ်နဲ့ဂုဏ်သိက္ခာကိုများစွာထိခိုက်စေတယ်ဆိုတဲ့အချက်ကိုရောသဘောတူကြပါသလားအခုလာမယ့်စနေညတိုက်ရိုက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
စနေနေ့ညအတိုင်းရိုက်လေလိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ VOA American Than မြန်မာပိုင်းအစီအစဉ်ရဲ့အတိုင်းရိုက်လေလိုင်းဆွေးနွေးခင်းကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်အခုတော့မြန်မာတခွင့်အစီအစဉ်ကိုတင်ပြပေးပါမယ် အယ်နီညိုရာသီဥတုကြောင့်နွေရာသီတလျှောက်လုံးနိုင်ငံအနှံ့ပြားရေရှားပါမှုတွေခက်စစ်စိတ်ဖြစ်ပွားခဲ့တာပါ။တကြံပြီးနောက်ပိုင်းဘုကိုးတိုင်းတနက်ပင်မြို့နယ်ထဲကကြေးပါတော်များမှာရေရှားပါမှုတွေရင်ဆိုင်နေရတာကြောင့်အရက်ပက်လူမှုအဖွဲ့အစည်းတွေရောလွတ်တော်ကိုယ်စားလှယ်တွေကပါတောက်တုံးရရရှိအောင်စူးစမ်းနေတဲ့အကြောင်းကိုမြန်မာတခွင်အစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းသတင်းတော်မတ်တင်ကီလင်းကတင်ပြထားပါရရှင်။
ကျေးရွာပေါင်း69ရွာရက်ွက်6ခုနဲ့ဖွဲ့စည်းထားတဲ့တနက်ပင်မြို့နယ်မှာတကြံပြီးကတည်းကကျေးရွာပေါင်း30ကျော်နဲ့ရက်ွက်အစုံအဖျားတွေမှာပါရေရှားပါနေတာတွေဖြစ်နေပါတယ်။တနက်ပင်မြို့နယ်တဲကရွာကြီးတစ်ရွာဖြစ်တဲ့ညံကျွန်းရွာမှာလည်းတောက်ရည်ရော3ရည်ပါအခက်အခဲဖြစ်နေပါတယ်
။အခက်အခဲကြောင့်ဒီနှစ်ကခါတိုင်းနဲ့မတူအပူချိန်ကမြင့်တယ်လေ။မြင်းတော့ဥရုရွာဆိုလို့ရှိရင်ဒါအင်ဂျီ900ကျော်800လောက်ရှိတယ်။လူကြီးက4000ကျော်ကျွမ်းသားဆို900 6000လောက်ရှိတယ်။ကံကြီးက၄ကံရှိတဲ့နေရာမှာ၃ကံခန်း၆ပါကြီး။တကံပဲကြံတော့တယ်။အဲ့ကြံတဲ့တကံကလည်းပဲတောက်ရည်အဆင်းကိုမရတော့ဘူး။၃ရည်အဆင်းမရတော့တယ်။ဒါဥရုနဲ့နီးတဲ့ရစ်ကံလေးရွာကိုဒါသွားကဲ့ရတယ်။ရည်တိုး2500လောက်ပေးပြီးဝယ်သုံးနေရတယ်။အဲ့လိုခက်ခဲရှိတယ်။၃ရည်ကတော့အခုကြောင်းကံပေါ့။ကြောင်းကံခောက်တဲ့မရဘူး။ဒါနဲ့အခုကံနဲ့ခန်း၆ဝါတဲ့ခါကျတော့ຫນွေစဘာကိုရည်တားလှုပ်ပေးတယ်လေ။တားလှုပ်ပေးတဲ့ຫນွေစဘာရည်ကိုဥရုကသုံးလို့ရအောင်ဆိုပြီးတော့ဆက်နဲ့မောင်းထည့်ထားတဲ့ကံလေးကိုမောင်းတော့အဲ့ရည်လေအခုခန်းပြီခန်းတော့အခုတောင်းရည်လေအခက်ခဲပေါ့တောက်ရည်လေအခက်ခဲနှစ်ဖက်လုံးအခက်ခဲပေါ့
ရေပြက်လက်နေတဲ့ကြေးရွာတွေရေရဖို့အတွက်လွတ်တော်ကိုယ်စားလှယ်တွေအာနာပိုင်းနေနဲ့ရက်ဖက်အဖွဲအစည်းတွေပူပေါင်းပြီးရေပေးဝေဖို့စီစဉ်နေတယ်လို့တနက်ပင်မျိုးနဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဦးမြင့်ဦးကအခုလိုပြောပါတယ
်တခုကတော့လက်တလောရေရှားပါမှုကိုတော့တော့ရရှိရေးအတွက်ကလူမှုအဖွဲ့အစည်းတွေနဲ့ကိုအစိုးရနဲ့ကိုညှိနှိုင်းတိုင်ပင်ပြီးတဲ့အခါကျတော့ရေရရှိရေးကိုအင်္ဂလိပ်ကော်မတီဖွဲ့ပြီးတော့ဟာလာ NDI ကလည်းကော်မတီတက်ဖွဲ့ပြီးတော့ဆောင်ရွက်ပြီးတယ်အဲ့တော့အင်္ဂလိပ်တို့ဖွတ်တော်ကိုယ်စားလှယ်တွေနဲ့အုပ်ချုပ်ရေးအကြီးအကဲတွေနဲ့ဥဆောင်ပြီးတော့တိုင်းဒေသကြီးအစိုးရလည်းပါတယ်ဥဆောင်ပြီးတော့ကော်မတီဖွဲ့ပြီးတော့လည်းအခုကြေးရွာတိုင်းပေါ့တော့တော့ရရှိရေးအတွက်ကိုအခုလူမှုအဖွဲ့အစည်းတွေရဲ့အကူအညီခုနကတော့ဌာနဆိုင်ရာတွေနဲ့အကူအညီဆောင်ရွက်နေပါတယ်
ရေပေးဝေဖို့အပြင်ရေတိုးလောင်ထားနိုင်မှုအတွက်ရေကန်တွေတူးဖော်ပေးတာရေကန်ဟောင်းတွေကိုပြုပြင်ပေးတာတွေကိုလည်းကျေးလက်ဒေသဖွံ့ဖြိုးရေးဦးစီးဌာနကရောပြင်ပအလှူရှင်တွေရောကပါကူညီပေးနေတာပါ88မျိုးဆက်ငိမ့်ချရင်နဲ့ပွင့်လင်းလူအဖွဲ့အစည်းကတော့ညံကျွန်းကျေးရွာမှာလိုအပ်နေတဲ့တောက်ရည်လာရောက်လူဒန်းပြီးရေတွင်းရေကန်တွေကိုပါထပ်ပြီးပြင်ဆင်ပေးဖို့အစီအစဉ်ရှိနေပါတယ်
ဒီရေရှားပါတဲ့အချိန်မှာဦးမြင့်ဦးကသူ Facebook မှာလေကျွန်တော်ကလည်းတင်တယ်ကျမတို့လည်းဖုန်းဆက်တယ်ပေါ့ရေလူရှင်ရှိနေဆက်သွယ်ပြီးပါဆိုတော့ကျမတို့ကအဲ့ဒါကိုကြားတဲ့အတွက်ကြောင့်ဦးမြင့်ဦးနဲ့ဆက်သွယ်ပြီးတော့ရေလာရောက်လူတန်းနဲ့နောက်အခုဒီလာရင်းနဲ့ကန်ဒီပေါ့နော်ကန်ဒီခန်းနဲ့ကန်ဒီဒီတနက်ပြမြို့နယ်မှာကျမစုံစမ်းတော့ကန်80လောက်ရှိတယ်အဲ့ကန်ဒီကိုပြန်လည်ပြုပြင်လာရင်နောက်လာမယ့်နှစ်ပတ်လောက်ရေပြန်ထွက်မယ်လာမယ့်နှစ်အတွက်လည်းရေပို့ပြီးပို့လုံးနေတော့ကန်ပြုပြင်ဖို့အတွက်လည်းကျမတို့ရုံးအနေနဲ့ပြည်သူတွေလူတန်းတဲ့ငွေတွေကိုပေါ့နော်ဒီကန်ဒီပြုပြင်လာလို့ရေတိုးတက်တဲ့တောက်ရည်ပေါ့နော်လိုအပ်တာရေလှူပေးဖို့သူရောက်လာရင်ဖြစ်ပါတယ
်ကြေးရွာတွေကိုရေလှူတမ်းဖို့အတွက်တဲယူပို့ဆောင်ရေးအခက်အခဲတွေလည်းရှိနေပါတယ
်ရေကအလုံးမမ80လောက်ပဲရှိတော့ဒီရွာကြေးရွာ35ရွာဘကိုးတိုင်းတစ်ခုနဲ့တလားတတ်ပင်မြို့နယ်တစ်ခုနဲ့ဘဝဲတစ်ခုလုံးဆိုတော့အများကြီးလိုတာပေါ့အဲကားရေတဲတဲ့ကအခက်အခဲရှိတယ်ဒီတဲလာတဲ့စီမှာပေါ့ဒီလမ်းခီးအခက်အခဲရှိဒီမှာဆိုရင်အခုလာညမာလည်းတွေ့မှာပါဖုတ်တယ်လည်းရမ်းပေါ့လမ်းလည်းတော်တော်အခြေအနေဆိုးတယ်အဲ့တော့ဒီထက်အထဲဘက်တဲ့ရောက်တဲ့ဒီရွာတော့မှနေသေးတော်သေးတယ်ဟိုဘက်ကတိတ်ခုံလို့ဒါအလမ်းအခြေအနေဆိုးတယ်ဖုတ်တတော်လို့ရှိ
တောက်ရည်သုံးရည်တွေကိုလာရောက်တူတန်းပေးကြတာကြောင့်ဇွာသားတွေကအလှရှင်တွေကိုကျေးဇူးတင်နေကြပါတယ်။ဒါပေမဲ့လည်းရေရှည်အတွက်တည်ကြတဲ့ဖြည့်ရှင်းနည်းမျိုးကိုမျှော်လင့်နေကြပါတယ်
။အဲလိုတရင်ကဖြည့်ရှင်းတဲ့နည်းထက်ကိုကျွန်တော်တို့ဖြည့်စီချင်တာကအခုကန်နေခန်းချောင်းနေတာကိုကျွန်တော်တို့မွေးအချိန်ပိုလောင်နိုင်အောင်နှစ်စင်လက်ဒီရာသီဥတုတန်ကကျွန်တော်ကပုံမှန်ကြောက်ရောက်မှာပဲ။ပုံမှန်ခံရတော့မှကျွန်တော်သိတာဆိုရင်ဒါ3-4နှစ်ရှိလာပြီအပူကမြင့်တယ်မြင့်လာတယ်လေ။အခုဒါတွေ့တဲ့အတိုင်းမှာကန်နေခန်းချောင်းလာပြီ။အဲ့ခန်းချောက်လာတဲ့ကန်တွေကိုကျွန်တော်တို့ကပြန်လည်ပြုပြင်စည်းချင်တယ်ပြုပြင်မှသာလျှင်ကျွန်တော်တို့ကမိုးရေချင်းကိုပို့လောင်နိုင်မယ်လောင်နိုင်မှသာလျှင်ကျွန်တော်တို့ကရေရှည်သုံးဆွလို့ရမှာဒါကတရင်ကခဏဖြည့်ရှင်းနေနီးအကဲအလှရှင်ရလို့ဒီနီးရပြေးတာအလှရှင်မရရင်ကျွန်တော်တို့ဘယ်လိုလုပ်မလဲ
ပဲခူးတိုင်းဒေသကြီးတွေကတနက်ပင်မြို့နယ်ဟာတဘာဝဘေးအန္တရာယ်အခမ်းအနားဆုံးမြို့နယ်တစ်မြို့နယ်ဖြစ်ပါတယ်မိုးရာသီမှာရေကြီးတဲ့အခါလဲရေလွှမ်းမိုးတာခံရတယ်လို့နှွေရာသီမှာလဲရေရှားပါတဲ့ဒဏ်ကိုခံနေရတဲ့ဒေသတစ်ခုပါဒေတာရဲ့ပထဝီအနေအထားကိုတီချာနားလည်ထားတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမြင့်ဦးအနေနဲ့ကို့ဒေတာဖွံ့ဖြိုးတိုးတက်လာဖို့အတွက်လမ်းတစ်တလမ်းဖောက်လှုပ်ခြင်းနဲ့ဆန္ဒရှိနေပါတယ်
။ဟောရေတနက်ပင်ရေကဝရေအဲ့ဒီကနေပြီးတော့ရန်ကုန်တိုင်းကခရမ်း၃ကွာအထိတန်လျင်အထိဆက်သွားတယ်ဒီဟာ။တကယ်လို့တော့အဲ့ဒီကို तू ကလမ်းချောတစ်ခုပေါ့ဟုတ်လား။ရေကာတမန်တစ်ခုလုံထန်နေရေကာတမန်နဲ့အတူတူဒီပေါ့ ဒီလမ်းတစ်ခုဖောက်နိုင်မယ်15မိုင်လောက်ရှိတဲ့လမ်းတစ်ခုဖြတ်ဖောက်နိုင်မယ်ဆိုရင်အဲ့ဒီတညင်ဘက်ကတန်လျင်ဘက်ကထွက်တဲ့ပစ္စည်းတွေနိုင်ငံသားနဲ့ပတ်သက်တဲ့ချိတ်ဆက်တဲ့ဟာတွေကိုပကိုးဘက်ကကွေ့ပတ်မသွားဘဲနဲ့ဟုတ်လားတနက်ပင်ရဲ့ကဝရဲ့ကန်းကြီးကနေပြီးတော့ဖြတ်သွားမယ်ဆိုလို့ရှိရင်မိုင်ရသိမ့်မှု15မိုင်လောက်အရေးဖြတ်လိုက်လို့ရှိရင်နီးနီးလေးပဲဒါဒါဆိုလို့ရှိရင်အာရှလာတဲ့လမ်းမနဲ့လည်းချိတ်ဆက်လို့ရတယ်အဲ့ဒီတော့ဟောတနက်ပင်ကဝဆက်ဆံနေတဲ့ခရမ်းကိုပါဒါဖွင့်ပြိုးတဲ့ဒေတာတခုဖြစ်လာတယ်ကန်းကြီးလေးတခုဖြစ်ဖန်တီးမယ်ဆိုလည်းရတယ်အဲ့တော့အဲ့ဒီလိုရေကာတွေပါတယ်တမန်တွေပါတယ်လုပ်ပြီးလမ်းမဆက်သွေးကောင်းသွားလို့ရှိရင်ဒီလယ်မြေတွေကတိတ်နီရောစာကောင်းတာဒီဟာတွေကလေအဲ့ဒါအဲ့ဒါကြောင့်မလို့ဒါတွေကအခွင့်အလမ်းတွေဖြစ်လာနိုင်တယ်ဝင်းချုပ်ကိုတင်ပြတဲ့အခါမှာလည်းသူတို့အစိုးရဘက်ကလည်းစိတ်ဝင်စားတယ်ဒါတွေကနီးပညာလိုအပ်တယ်နိုင်ငံခြားအကူအညီထောက်ပံ့တွေလိုအပ်တယ်ဒါတွေနဲ့ပေါင်းစပ်ပြီးလုပ်မယ်ဆိုလို့ရှိရင်အကဲတင်တဲ့အကဲတို့ရဲ့တဘာဝဘေးတံခံနေရတဲ့ဘဝနေပြီးတော့ဟာလားဒါအကဲတို့ကြိုးစားရုံးထွက်နိုင်ပြီးတော့အခွင့်အလမ်းတွေဖြစ်လာနိုင်တယ်လို့ဆက်ပ
ါအခုရင်ရှားပါနေတဲ့ပုဂိုးတိုင်းဒေသကြီးတွေကတနက်ပင်မြို့နယ်လိုပဲမြန်မာနိုင်ငံအလဲပိုင်းမန္တလေးတိုင်းဒေသကြီးစကိုင်းနဲ့မကွေးတိုင်းဒေသကြီးတွေကရွာတွေအသီးသီးမှာလည်းရေပြက်လက်မှုတွေဖြစ်ပွားနေတာပါ NLD အစိုးရတဲ့အနေနဲ့မုတ်တုံမဝင်ခင်ရေရှားပါနေတဲ့ဒေသတွေကိုအချိန်မီရေဖြန့်ဝေပေးနိုင်အောင်ရတရားစီမံချက်နဲ့ဒေသအတွင်းဆောင်ရွက်ဖို့လည်းရှိနေပါတယ်ရှင်
VOA မြန်မာပိုင်းသတင်းတော်မတ်သိန်ကြီးလင်းစုစည်းတင်ဆက်ခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းကြာတာပတင်းနဲ့မှာထုတ်လွှင့်မဲ့ radio အစီအစဉ်တွေကိုတော့ line to meter 30, 40, 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းကျဉ်းချုပ်ကိုကိုအောင်လုံးကကြီးညာပေးမှာဖြစ်ပါတယ
်တူကီနိုင်ငံသားတွေကိုဥရောပမှာအလဲပတ်နဲ့စီးပွားရေးလုပ်ငန်းတွေအတွက်ပြည်ဝင်ခွင့်ဗီဇာမလိုပဲရပ်ပေါင်း90အထိဝင်ဝင်ပေးဖို့ဥရောပသမဂ္ဂ EC ကတိုက်တွန်းလိုက်ပါတယ်တူကီနိုင်ငံအနေနဲ့ဗီဇာနဲ့ပတ်သက်လို့သတ်မှတ်ချက်82ချက်စလုံးပြည့်မီတဲ့အတွက်ဥရောပကဗီဇာကင်းလွတ်ခွင့်မှာအကျုံးဝင်တာကြောင့်ဥရောပကဥပဒေအမှတ်တင်နေတဲ့ဇွန်လ30ရက်နေ့နောက်ဆုံးထပ်ပြီးမူဝါဒကိုအတည်ပြုပေးကြဖို့လဲဥရောပကော်မရှင်ကဒီကနေ့ပဲတောင်းဆိုလိုက်တာပါအမေရိကန်သမ္မတလောင်းဖြစ်ရှင်ပြိုင်နေသူတွေရီပပ်လီကန်ပါတီရဲ့ကိုယ်စားလှယ်ဖြစ်လာနိုင်တဲ့ဒေါ်နယ်ထရန့်မှာရှေ့မှာခက်ခဲနေတဲ့ကြိုးဝမ်းနေတယ်လို့လည်းခန့်မှန်းနေကြပါတယ်။အမေရိကန်သမ္မတအလောင်းအကြိုမဲပေးပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့အင်ဒီယားနားပြည်နယ်မှာအနိုင်ရခဲ့ပြီးတဲ့နောက်ဂရေချက်သရေဒေါ်နယ်ထရန့်မှာသမ္မတလောင်းဖြစ်နိုင်သူတူဖြစ်နေတယ်ရီပပ်လီကန်ပါတီရဲ့ဦးဆောင်ကော်မတီကြီးကတုံ့နှုံးပြောဆိုလိုက်ပါတယ်။အကြိုမဲပေးပွဲမှာတော့ထရန့်ကမဲအလုံးရဲ့53ရာခိုင်နှုန်းအနိုင်ရပြီးတက်ဆက်စ်ပြည်နယ်တက်လက်တော်မှာတက်ခရုစ်ကတော့38ရာခိုင်နှုန်းနဲ့ဒုတိယအဝရုံပြည်နယ်အချုပ်အမှုဂျွန်ကေစစ်ကတော့900ရာခိုင်နှုန်းနဲ့နောက်ဆုံးမှရှိခဲ့တာပါ။အင်ဒီယားနားပြည်နယ်မှာရှုံးနိမ့်သွားတဲ့ cruise ကတော့သမ္မတလောင်း US ကနှုတ်ထွက်သွားပါတယ်။ Democratic Party ဘက်မှာတော့ရှေ့ရန်ရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton ကိုပြန်ပက်ဖြစ်တဲ့ Vermont ပြည်နယ်ထက်လွတ်တော်မှ Bernie Sanders ကကပ်ပြီးတော့အနိုင်ရရှိသွားပါတယ်။ IS သွေးကြွတွေပေါ်စစ်ဆင်ရမှာပူးပေါင်းဆောင်ရွက်ကြရေး American နဲ့မဟာမိတ်17နိုင်ငံတို့က Germany နိုင်ငံမှာဆွေးနွေးခဲ့ကြပါတယ်။စစ်မြေပြင်မှာရှိတဲ့မဟာမိတ်တွေအောင်မြင်မှုရနိုင်မှု IS ဆွေးရောက်တွေထိန်းချုပ်ထားတဲ့ UN နိုင်ငံကမိုးစမြို့နဲ့ရကာမြို့တွေကိုအမြန်ဆုံးပြန်လည်သိမ်းပတ်နိုင်မှုအားပေးကူညီသွားဖို့လဲဆွေးနွေးဝဲပြီးမှပူးတွက်ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြခဲ့ကြပါတယ်။ Germany နိုင်ငံမှာရောက် UN နိုင်ငံမြောက်ပိုင်းက Cut Pashma ကတက်စကန်တခုကို IS သွေးကြွတွေအင်္ဂါနေ့ကတက်ခတ်မှုအတွင်းမှာ US Navy SEAL American ရေတပ်အထူးတပ်ဖွဲ့ဝင်တို့ကြာဆုံးသွားပါတယ်။သေဆုံးသွားသူဟာစတုတ်ထမြောက် Charles Keating ဖြစ်တဲ့အကြောင်းလဲ American စစ်ထနာချုပ်ပင်တဂွန်ကကြေညာခဲ့တာပါ။ Germany နိုင်ငံမှာရောက်ရှိနေတဲ့ American ကာဝေးဝန်ကြီး Ash Carter ကတော့အခုဖြစ်ဖြစ်ဟာ US နိုင်ငံကယူရိုနိုင်ငံအန်ဒီယားရှိတဲ့နေမြေတစ်ခုဖြစ်နေရှိနေစေဖြစ်တယ်ဆိုတော့သတိပေးလိုက်တာဖြစ်တဲ့အကြောင်းလဲဒီကနေ့မှာပဲပြောဆိုခဲ့ပါတယ်။ဒါဆိုရင်တော့အမေရိကန်ဥဆောင်တဲ့နိုင်ငံကညွန်မောင်းအဖွဲ့ရဲ့ IS သွေးကြွတွေကိုချိန်မုန်းရေးစစ်ဆင်ရေးတွေစတင်ခဲ့တဲ့2014ခုနှစ်ကစလို့ US မှာတတိယမြောက်အမေရိကန်စစ်သည်တူကြာဆုံးသွားခဲ့တာလည်းဖြစ်ပါတယ်။ IS သွေးကြွတွေကယူရိုနိုင်ငံမိုးဆူးမြို့တောင်ပိုင်းနဲ့မြောက်ပိုင်းရပ်တည်မှာရှိတဲ့ Cut Pashma ကတပ်ဖွဲ့ရဲ့ရှေ့ရနေရတော်များများကိုအင်္ဂါနေ့ကထုပေါက်တိုက်ခတ်ခြင်းအာယုံတက်တဲ့အချိန်မှာပဲအမေရိကန်စစ်တီကြာဆုံးသွားခဲ့တာပါကတ်တပ်ဖွဲ့တွေကအမေရိကန်ညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းကူနဲ့စစ်ပတ်ဆိုင်ရာကူညီတွေကိုရယူနေတာလည်းဖြစ်ပါတယ
်။တရင်ချင်းချုပ်ကိုကွန်လွန်ကကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Home ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖုံပါ
This program has come to you from the Voice of America, Washington.